Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ2018မတ်လ30ရက်တောက်ကြနေ့မနေ့ခင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်ဒီတောက်ကြနေ့မနေ့ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်မင်္ဂလာမနေ့ခင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမမများသိစင်အောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်တပ်တော်60ကိုရုရှားကနှင်ထုတ်လိုက်တာခိုင်လုံတဲ့ဘာအကြောင်းမှမရှိဘူးလို့အမေရိကန်ကပြောပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးက2016-19မှာပြန်ပြီးတည်ငြိမ်သွားပြီလို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကပြောပါတယ်။တောင်မြောက်ကိုရီးယားကောင်းဆောင်တွေအီဘီလာ29ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့ချက်တက်မှတ်လိုက်ပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနေ့ထုတ်လွှင့်ပေးမယ့်သတင်းဆောင်းပါးတွေထဲမှာတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံအဆိုင်ရာအကြံပေးအထူးကိုယ်စားလှယ်ကိုမကြခင်မှာခန့်ထားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။
I've been conducting a number of consultations for that appointment. I hope it will come soon.
မြန်မာနိုင်ငံဆိုင်ရာသူရဲ့အထူးကိုယ်စားလှယ်ခန့်နိုင်ဖို့အတွက်ကုလသမဂ္ဂတွင်းရေးမှူးချုပ်ဂူတာရက်စ်စူးစမ်းနေတဲ့တဲ့အပြင်ကဘာကျော်လူ့အခွင့်ရေးရှိနေအမောက်ကိုလိုနီကရိုက်ဒါစတင်းတော်ကိုပါလုံးနဲ့ကိုကျော်ဆိုးဦးရဲ့အမှုကိုလိုက်ပေးမဲ့တဲ့အပြင်အဆုံးနျူကလ িয়ার ကင်းစင်ပပျောက်ရေးဆွေးနွေးဖို့လိုလားတယ်လို့ပြောနေတဲ့မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုတကယ်ပဲရပ်ဆိုင်းထားပြီလားဆိုတဲ့သုံးသပ်ချက်တွေကိုနားဆင်ရပါမယ်။နောက်ပိုင်းကျရင်လည်းသွားနယ်ကရင်ကျမ်းမာရေးကခန္ဓာကိုယ်ကျမ်းမာရေးနဲ့ဘလို့ဆက်ဆက်နေတယ်လဲဆိုတာသိရမယ်ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်တင်းလှအစီအစဉ်တွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထိတ်တန့်တင်းတွေကိုကိုကျော်ကျော်သိမ်းတဲ့မတ်မြတဲ့ဇင်အောင်တို့ညင်ညာပေးကြပါမယ်ရှင်။
အမေရိကန်တပ်တော်တွေကိုရုရှားကနှင်ထုတ်တာမှာဘယ်လိုခိုင်မာတဲ့အကြောင်းမှမရှိဘူးလို့အမေရိကန်ပြည်ထောင်စုကကြာသာပတိနေ့မှာပြောပါတယ်။ရုရှားတပ်တော်အယောက်60ကိုအမေရိကန်ကနှင်ထုတ်ပြီးတဲ့နောက်ရုရှားကလက်တုံပြန်တဲ့အနေနဲ့အမေရိကန်တပ်တော်အယောက်60ကိုနိုင်ငံကနေထွက်သွားဖို့နိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ကပြောတဲ့ပေါ်အမေရိကန်ဘက်ကတုံ့ပြန်ပြောဆိုတာပါ။ရုရှားဆွေရဲ့လူရက်ကအမေရိကန်နဲ့ရုရှားကြားဆက်ဆံရေးနောက်ထပ်ယူရင်းအောင်လုပ်လိုက်တာဖြစ်တယ်လို့သမ္မတပြည်တော်ကကြာသာပတိနေ့နောက်ပိုင်းထုတ်ပြန်ကြမှာပြောထားပါတယ်။ရုရှားနိုင်ငံသားဝင်ကြီးရဲ့ကြာသပတိနေ့အစောပိုင်းအထိကြေညာချက်ပေါ်အမေရိကန်နိုင်ငံသားဌာနပြောခွင့်ရဟက်သာနိုဝတ်ကလည်းဝေဖန်ပြောဆိုပါတယ်ရုရှားအနေနဲ့ကိုကခံရတဲ့လူလူမပြုတ်မှုသင့်ဘူးလို့ပြောခွင့်ရနိုဝတ်ကပြောပါတယ်တကယ်တမ်းခံရတဲ့လူတွေဟာပြည်ထောင်နိုင်ငံဆော့စ်ဘူရီမြို့မှာမလ၄ရက်နေ့အာယုန်ကျော်တိဓာတုအစိတ်နဲ့တိုက်ခိုက်ခံရသူတွေသာဖြစ်တယ်လို့လည်းဆိုပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကအမေရိကန်ကောင်စစ်ဝင်ရုံးလုပ်ငန်းတွေကိုရပ်ဆိုင်ပြီးနှစ်ရက်အတွင်းပိတ်ပစ်ဖို့ကိုလည်းရုရှားကညွှန်ကြားထားပါတယ်ဒီတော့တင်မှာပဲဓာတုအစိတ်နဲ့တိုက်ခိုက်ခံရတဲ့ရုရှားသရှူဟောင်းဆာဂေးစကရစ်ဘယ်ရဲ့တမိဖြစ်သူယူရီယာစကရစ်ဘယ်ရဲ့အခြေအနေဟာအလင်းအမြန်တိုးတက်လာနေပြီးစိုးရိမ်ရတဲ့အခြေအနေမှာဆက်ရှိမနေတော့ဘူးလို့ဆော့စ်ဘူရီခန်စီယုံကစေဘက်ဆိုင်ရာညွှန်ကြားရေးမှူးခရစ်စတင်ဘလန်ရှော့ကပြောပါတယ်ဆာဂေးစကရစ်ဘယ်ကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေလို့မယ်လို့လည်းသူကပြောပါတယ်
သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့တောင်ကိုရီးယားကုန်သွယ်မှုသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့အစီအစဉ်ကိုရပ်ဆိုင်းထားမယ်လို့ပြောဆိုလိုက်ပါတယ်။ကြာသပတေးနေ့ကသမ္မတထရမ့်အိုဟိုင်းယိုမှာပြောဆိုခဲ့ရမှာသူ့အနေနဲ့တောင်ကိုရီးယားနဲ့ကုန်သွယ်မှုသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့ကိုမြောက်ကိုရီးယားနဲ့နျူကလ িয়ার ဖြတ်သိမ်းရေးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်ရပြီးတဲ့အချိန်အထိရွှေ့ဆိုင်းထားလိုက်တယ်လို့ဆိုပါတယ်။တောင်ကိုရီးယားနဲ့နောက်ဆုံးကုန်သွယ်မှုသဘောတူညီချက်ကိုသူအနေနဲ့တံပိုးထားကြောင်းနဲ့အားလုံးသာတူညီမျှဆက်ဆံရေးဖြစ်ဖို့ကိုလည်းယုံကြည်တယ်လို့ပြောပါရယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့မေလမတိုင်မီတွေ့ဆုံဆွေးနွေးပွဲအတွက်အသင့်ဖြစ်နေတဲ့သမ္မတထရမ့်ကတောင်ကိုရီးယားနဲ့ကုန်သွယ်မှုသဘောတူညီချက်ကိုရပ်ဆိုင်းထားရတဲ့အကြောင်းရင်းအသေးစိတ်နဲ့တောင်ကိုရီးယားစီကသူဘာရင်းမျှော်လင့်ထားတယ်လဲဆိုတာကိုတော့ထုတ်ဖော်မပြောသွားပါဘူး။
အမေရိကန်နဲ့မက္ကဆီကိုတနင်္ဂနွေကြားမှာစောင့်မဲ့နေဆက်တိုင်းအတွက်ကုန်ကြဆိတ်ကိုအမေရိကန်စစ်ဘက်ကကြားခံပေးရေးကိစ္စအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကာဝေးဝန်ကြီးနဲ့ပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတထရမ့်ကကာဝေးဝန်ကြီးဂျင်မက်ဒစ်နဲ့ဆွေးနွေးပြောဆိုပါလားလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဒေနယ်ဝှိုက်ကိုကြာသပတေးနေ့ကမေးတဲ့အခါဒီကိစ္စဟာကနဦးပြောဆိုတဲ့အဆင့်မှာပဲရှိပါသေးတယ်လို့ဖြေပါတယ်။အမေရိကန်နိုင်ငံသားတွေနဲ့နိုင်ငံဘေးကင်းလုံခြုံရေးဟာဝန်ကြီးအတွက်တိတ်ကိုအရေးကြီးတဲ့ကိစ္စဆိုတာအမှတ်ရပါလို့ပြောခွင့်ရဝှိုက်ကပြောပါတယ်။ကျွန်တော်တို့စစ်ဘက်ကိုပြန်လည်တိစောက်ရေးဘန်တောင်ငွေဘီလီယံ900နဲ့916ဘီလီယံရထားတာကြောင့်အလုတ်ကန်အများပြားကိုဖန်တီးပြီးကျွန်တော်တို့စစ်ဖက်ပြန်ချမ်းသာလာပါပြီလို့သမ္မတထရမ့်ကပြီးခဲ့တဲ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မီဒီယာမှာရေးပါတယ်။အဲဒီနောက်ဒုတိယထပ်ရေးတဲ့ tweet မှာတော့ငွေရေးစေဝါနဲ့ရန်သူလက်နက်ကင်တွေကျွန်တော်တို့နိုင်ငံနဲ့ဝင်လာနေတာနဲ့အမျှနေဆက်တတိုင်းကြီးတိစောက်တာဟာနိုင်ငံကာကွယ်ရေးကိစ္စပဲဖြစ်ပါတယ်။စစ်ဘက်ကနေတဲ့စင်တတိုင်းကိုတိစောက်ပါလို့ရေးထားပါတယ်။ နေဆက်တိုင်းဆောက်ဖို့စစ်ဖက်ရံမုံငွေတွေကဘယ်လောက်ကိုအသုံးပြုနိုင်မယ်ဆိုတဲ့အသေးစိတ်ကိုတော့ပန်ဒဂွန်စစ်ဌာနချုပ်ကမပြောသေးပါဘူး။
ပြင်သစ်သမရဟောင်းနီကိုလတ်ဆာကိုစီကိုအကျဉ်းဖြတ်ချစာမှုအာဏာလွဲသုံးစားမှုတို့နဲ့ကြာသာပြည်နေကတရားစွဲဆိုလိုက်ပါတယ်။2009ခုနှစ်သမရရွေးကောက်ပွဲမဲဆွယ်စည်းရုံးဖို့တရားမဝင်ထောက်ပံ့မှုတွေရယူခဲ့တယ်လို့ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့တရားသူကြီးတဦးကိုသမရဟောင်းဆာကိုစီကအကြိမ်ကြိမ်ဖုံးခေါ်ဆိုတာတွေကိုအဓိကထားစစ်ဆေးသွားမှာပါ။တရားသူကြီးဂိလ်ဘတ်အာဇီဘတ်နဲ့ပြင်သစ်တရားရုံးချုပ်ကအကြီးတန်းတရားသူကြီးတယောက်စီကိုဖုန်းခေါ်ဆိုထားတဲ့အတန်းတွေကိုရဲကဖမ်းယူရရှိတာမှာသမရဟောင်းဇာခိုစီကရွေးကောက်ပွဲမဲဆွယ်စည်းရုံးမှုစုံစမ်းစစ်ဆေးရရှိတဲ့သတင်းချက်လက်တွေကိုပေးရင်ယာဒူးတိုးပေးမယ်အိမ်နီးချင်းမိုနာကိုနိုင်ငံမှာမက်လောက်ဆီယာယာဒူးပေးမယ်လို့ပြောခဲ့တယ်လို့ဆိုပါတယ်ဇာခိုစီဟာသူ့ရဲ့2009ခုနှစ်သမရရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအောင်မြင်ဖို့အတွက်လီဘီယာကောင်ဆောင်မိုမာဂဒါဖီစီကတရားမဝင်အလှငွေလက်ခံရယူခဲ့တယ်လို့စွပ်စွဲခံထားရပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ငံမှာလိုင်းလိုက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးဖိုင်းယူနိုင်နိုင်ပါခင
်ဗျာ။ VOA ကနေတောက်ကြမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာ2016 2019ခုနှစ်မှာတည်ငြိမ်သွားပြီလို့နိုင်ငံတကာငွေကြေးရောင်းမုံငွေအဖွဲ့ IMF ကပြောပါတယ်။လက်ရှိဆိုရတဲ့တံပထမနှစ် 2016-19 မှာစေပြိုးရွှထွက်ကုန်နဲ့ပို့ကုန်ရော့ကြတာရန်ကုန်တိုင်းမှာဆောက်လုပ်ရေးစီမံကိန်းတချို့ကိုယာယီရဆိုင်လိုက်တာတွေကြောင့်ခန့်မှန်းထိုးတက်မှုနှုန်း 9.6 ရာခိုင်နှုန်းအောင်ပိုနေခဲ့တယ်လို့မလ28ရက်နေ့စွဲနဲ့ IMF ကထုတ်ပြန်ကြမှာပြောထားပါတယ်။ဒါပေမဲ့ 2017-18 မှာထိုးတက်မှုနှုန်း 6.9 ရာခိုင်နှုန်းထိပြန်တက်လာမယ်လို့ခန့်မှန်းထားပြီးစေပြိုးရွှနဲ့ပို့ကုန်ကဏ္ဍပြန်ကောင်းလာတာကြောင့်အထူးကဖြစ်မယ်လို့ IMF ကပြောပါတယ်။ငွေပေါင်းပေါင်းမှုနှုန်းဟာ 6.8 ရာခိုင်နှုန်းနဲ့ခတ်ပြော့ပြော့ပဲရှိနေပြီးလူငွေပြောင်းမှုကတော့ 2015-16 မှာ 9.1 ရာခိုင်နှုန်းရှိခဲ့ရာကနေ 2016-17 မှာ 4 ရာခိုင်နှုန်းလောက်နှီးပါးကိုကျသွားမယ်လို့ IMF ကခန့်မှန်းပါတယ်။အခုငွေပိုကျလာတဲ့အတွက် 2016-17 ဒုတိယနှစ်ဝက်မှာဘဏ္ဍာငွေပိုပြီးသုံးဆွဲလာမယ်လို့ခန့်မှန်းထားတာကြောင့်ဒီအချက်ကလည်းတိုးတက်မှုကိုအထောက်အကူဖြစ်စေမှာပါ။ဒီလိုအလားအလာကောင်းတွေနဲ့အတူသတိထားရမယ့် angle တွေကလည်းရှိနေပါတယ်။အဲ့ဒီအထက်မှာဘဏ်လုပ်ငန်းကဏ္ဍအနေနဲ့အရေးပါတဲ့စီမံစည်းကမ်းအသစ်တွေနဲ့လိုက်လွန်ယူတွေဖြစ်အောင်ပြန်ချိန်ညှိရမှာရခိုင်ပြည်နယ်ကလူသားပေးဒုက္ခအချက်တဲဟာဖွံ့ဖြိုးတိုးတက်မှုဆိုင်ရာဘဏ္ဍာငွေကြေးထောက်ပံ့မှုနဲ့ရင်းနှီးမြှုပ်နှံသူတွေရဲ့ရေပုံရအမြင်သဘောထားပေါ်တက်ရောက်မှုရှိနိုင်တာကမ္ဘာလုံးဆိုင်ရာငွေကြေးစည်းကမ်းပဋိညိမွယ်ရှိတဲ့လာလာကနေလူသုံးခုဇင်းလုံးတွေတက်လာနိုင်တာတရုတ်နိုင်ငံရဲ့စီးပွားရေးအခြေအနေကမြန်မာနိုင်ငံပေါ်တက်ရောက်မှုရှိလာနိုင်တာနဲ့တဘာဝဘေးရန်တွေအလားအလာတွေကိုလည်း IMF ကသတိပေးထားပါတယ
်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အာနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့နှစ်ဦးပူးရဲထိပ်သီးဆွေးနွေးပွဲကိုဧပြီလ29ရက်နေ့မှာကျင်းပမယ်လို့သိရပါဗျ။ကြာသပတေးနေ့ကနှစ်နိုင်ငံကိုယ်စားလှယ်တွေဟာနေဆက်ဒေတာကပန်မွန်ဂျုံစစ်မဲ့ဇုံမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနှစ်နိုင်ငံခေါင်းဆောင်နှစ်ဦးရဲ့သမိုင်းဝင်ဆွေးနွေးပွဲအတွေ့ရက်သတ်မှတ်ခဲ့ကြပါဗျ။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေဟာနိုင်ငံနှစ်ပိုင်းကွဲပြီးကြတဲ့က2000ပြည့်နှစ်မှာနဲ့2009ခုနှစ်မှာစုစုပေါင်းနှစ်ကြိမ်တွေ့ဆုံခဲ့ပူပါဗျ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့တရုတ်ပြည်ကိုကြိုတင်ထင်မှတ်မထားတဲ့ခရီးစဉ်ပြီးမှဒီဆွေးနွေးပွဲသဘောတူညီချက်ကိုထုတ်ပြန်ခဲ့တာပါကင်နဲ့မွန်ရဲ့ဆွေးနွေးပွဲအတွက်အသေးစိတ်အစီအစဉ်တွေလုပ်ဖို့အတွက်တောင်နဲ့မြောက်ကိုယ်စားလှယ်အဖွဲ့တွေဟာလာမယ့်ဧပြီလ၄ရက်နေ့မှာထပ်မံတွေ့ဆုံသွားဖို့ရှိပါတယ
်ပါကစ္စတန်နိုင်ငံကနျူကလ িয়ার ထိပ်ဖူးတက်နိုင်ပြီးရင်ခုန်သင်္ဘောကနေပြစ်လွတ်နိုင်တဲ့ခရုစ်ဒုံးကျည်နောက်တစ်စင်းကိုအော်မြင်မြင်ပြစ်လွတ်ဆန်းသက်လိုက်ပြီးအဲ့ဒီဒုံးကျည်ဟာမိုင်180အကွာအဝေးထိရောက်နိုင်တယ်လို့ကြာသပတေးနေ့ကကြေညာပါတယ်ပါကစ္စတန်ပြည်ထောင်စုမှထုတ်လုပ်တဲ့ဘော်ဘယ်ဒုံးကျည်ကိုရေရောက်ကနေပြစ်လွတ်ခဲ့ပြီးဒုံးကျည်ဟာပြစ်မှတ်ကိုအတိအကျထိမှန်ခဲ့တယ်လို့ပါကစ္စတန်စစ်ဖက်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဒီဒုံးကျည်ဟာထိပ်ဖူးမျိုးစုံကိုတတ်ဆင်နိုင်စွမ်းရှိပြီးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်ခံရပြီးဆိုရင်ပါကစ္စတန်ကနျူကလ িয়ার လက်နက်နဲ့တုံ့ပြန်တိုက်ခိုက်ဖို့စိတ်ချယုံကြည်ရတဲ့စွမ်းရည်ကိုရမှာဖြစ်တယ်လို့လည်းပြောပါတယ
် Amazon နီးပညာကုမ္ပဏီကြီးဟာအခွန်ပေးတာကလည်းနည်းတယ်လက်လီအယောင်ဆိုင်လေးတွေစီးပွားပြတ်သွားအောင်လဲလုပ်ပစ်တယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွဆွဲပြောဆိုပါတယ်။ကြာသပတေးနေ့အစောပိုင်းမှာသမ္မတထရမ့်က Twitter ပေါ်မှာအဲ့ဒီလိုအပြင်းထန်ဝေဖန်ရေးလိုက်တာပါ ရွေးကောက်ပွဲမတိုင်ခင်အစိုးကြီးကလေးကAmazon နဲ့ပတ်သက်တဲ့ကျွန်တော်စိုးရင်ချက်တွေကိုပြောပြပါရယ်။တခြားကုမ္ပဏီတွေလိုမဟုတ်ပဲသူတို့ဟာပြည်နယ်နဲ့ဒေသဆိုင်ရာအစိုးရတွေကိုပေးတဲ့အခွန်ကတိတ်နေလွန်းနဲ့ဒါမှမဟုတ်မပေးသလောက်ပါပဲ။ကျွန်တော်တို့ရဲ့ support လုပ်ငန်းကိုသူတို့ပစ္စည်းတွေပို့ပေးတဲ့အလုပ်လို့အသုံးချနေတာကြောင့် American အတွက်အများကြီးဆုံးရှုံးရပြီးလက်လီအယောင်ဆိုင်ထောင်ပေါင်းများစွာလဲစီးပွားပြတ်သွားကြပါတယ်လို့သမ္မတ Trump ကရေးပါတယ် Amazon ကုမ္ပဏီဟာလက်ငုပ်လက်ရင်းလက်လီအယောင်ဆိုင်လေးတွေကိုထိခိုက်စေတယ်လို့သမ္မတ Trump ကအပြစ်တင်ပြောဆိုလာတာကြပါပြီပြီးခဲ့တဲ့ဩဂုတ်လကလည်းအခွန်ဆောင်နေတဲ့လက်လီလုပ်ငန်းလေးတွေကို Amazon ကအကြီးအကျယ်ထိခိုက်အောင်လုပ်နေပါတယ်American နိုင်ငံတဝန်းကမြို့လေးတွေမြို့ကြီးတွေနဲ့ပြည်နယ်တွေထိခိုက်နစ်နာနေပါတယ်လို့ Twitter မှာသမ္မတ Trump ကရေးသားခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မတ်မြသဇင်အောင်တို့ကြီးညာပေးခဲ့တာပါရှင်။ VOA ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်းဝက်ဘ်ဆိုက်မှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေဘက်ကိုလှည့်ပါအောင်မယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးအထူးကိုယ်စားလှယ်မကြခင်ခန့်နိုင်တော်မလားဆိုတဲ့သတင်းကိုအရင်ဆုံးကြည့်ကြရအောင်ပါ။မြန်မာနိုင်ငံဆိုင်ရာအထူးကြံအပေးတယောက်ခံထားနိုင်မှုကိစ္စဟာမကြခင်မှာအကောင့်ထဲပေါ်တော့မယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကပြောကြားလိုက်ပါတယ်။မုတ်တုံရာသီမှာဒီအန်ဒီယဲကျုံနိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လဲလိုအပ်တဲ့အစီအစဉ်တွေလုပ်နေတယ်လို့ဂျာတာရေးနေတုန်းကဒီနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဂူတရက်စ်ကပြောကြားခဲ့ပါတယ်။အသေးစိတ်ကိုဦးကျော်စံသာဆက်ပြီးတော့ပြောပြပါမယ်ရှင်။
ကလသမကအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ဟာကြာသပတေးနေ့မွန်းလွဲပိုင်းမှာသတင်းတောက်တွင်နဲ့ခေတ္တတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲဒီမှာမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်တူခံထားမဲ့ကိစ္စကိုဦးစားပေးဖြေကြားသွားခဲ့တာဖြစ်ပါတယ
်။ First of all, in relation to the second, I have been conducting a number of consultations for that appointment. I hope it will come soon. It is not an easy function.
ဒီရုခန္ဓာရည်တွေကျွန်တော်ဆွေးနွေးညှိနှိုင်းတာတွေအများကြီးလုပ်နေပါတယ်။မကြခင်ဖြစ်လာတော့မယ်လို့ထင်ပါတယ်။ဒီတာဝန်ဟာလူတိုင်းလွယ်လွယ်ကူကူလက်ခံဆောင်ရွက်နိုင်မယ့်တာဝန်မျိုးတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့အနေနဲ့မကြခင်ပြေလည်လိမ့်မယ်လို့ဆိုတာသိကြပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်အတွက်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ရာထူးဟာ2016ဒီဇင်ဘာလမှာဗီဂျေးနမ်ဘီယာရာထူးသက်တမ်းကုံဆုံးသွားခြင်းကစပြီးပြက်ပြက်လစ်လပ်နေခဲ့တဲ့ရာထူးဖြစ်ပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံကော့ကဆက်ဘဇာမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမုတ်ဆောင်ရာသီမှာဘေကင်းလုံခြုံမှုရှိစေဖို့လှုပ်ဆောင်နေတာနဲ့ပတ်သက်လို့လဲမစ္စတာဂူဒရက်စ်ကအခုလိုဖြစ်ကြသွားပါတယ
် First of all in relation to Cox's Bazar the monsoon is the biggest concern we believe that about 150,000 people are in areas that are flood prone or can be negatively impacted by
ဒါမှမဟုတ်ပြောချင်တာကတော့ Cox's Bazar နဲ့ပတ်သက်လာရင်မုတ်ဆောင်ရာသီဟာအကြီးမားဆုံးစိုးရိမ်စရာဖြစ်တဲ့ဆိုတဲ့အချက်ပါလူပေါင်းတသိန်းခွဲလောက်ဟာကြီးကြီးနိုင်တဲ့နေရာဒါမှမဟုတ်အန်ဒရယ်ကြောက်ရောက်နိုင်တဲ့နေရာမှာရှိနေကြပါတယ်ဒီလူတွေကိုနေရာရွှေ့ပေးမဲ့အကောင်းဆုံးနည်းလမ်းကိုကျွန်တော်တို့ဆွေးနွေးထားပါတယ်အကောင်းဆုံးကတော့ကုန်းမြင့်တနေရာရာကိုတခြားမှာရှာဖို့ပဲဖြစ်တယ်လို့ထင်ပါတယ
်ဆက်လက်ပြီးမစ္စတာဂူဒရက်စ်ကဒီကိစ္စဆွေးနွေးမှုကစိတ်ကိုအပြုသဘောဆောင်တဲ့အကြောင်းအဲဒီကော့ကဆက်ဘဇာမှာရှိနေတဲ့ UNHCR ခေါ်ဒုက္ခသည်များဆိုင်ရာအေဂျင်စီကလူတွေ IOM ခေါ်နိုင်ငံတကာပြောင်းရွှေ့အခြေချသူများအဖွဲ့ကဝန်ထမ်းတွေလည်းဘင်္ဂလားဒေ့ရှ်အနာဘိုင်းတွင်ညှိနှိုင်းနေကြတယ်လို့ဆိုပါရယ်မြန်မာနိုင်ငံအစိုးရကတော့ဒုက္ခသည်တွေကိုအထောက်အထားစီစီပီပြန်လည်လက်ခံဖို့အစီအစဉ်ဖြစ်နေပြီလို့ကြေညာထားပါရယ်ခင်ဗျာ
ဦးကျော်စံသာတင်ပြခဲ့တာပါရှင်အခုတခါတော့ဒီမြန်မာနိုင်ငံမှာဖမ်းဆီးတရားစွဲခံထားရတဲ့ Writers သတင်းတောက်နှစ်ယောက်ရဲ့အမှုကိုကဘာကျော်လူခွင့်ရေးရှေ့နေတယောက်လိုက်ပါဆောင်ရွက်ပေးမယ်ဆိုတဲ့သတင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံနေရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့အမှုကိုလိုက်ပေးနေတဲ့ဥပဒေအကျိုးဆောင်အဖွဲ့ရဲ့မှနိုင်ငံတကာလူခွင့်ရေးရှင်းနေအမောကလူနီပါဝင်လာပါပြီ။သတင်းတောက်နှစ်ယောက်ရဲ့အမှုကိုလေ့လာသုံးသပ်ခဲ့ပြီးတဲ့နောက်မှာသူတို့မှအပြစ်မရှိတဲ့အကြောင်းတွေ့ရတဲ့အတွက်အ мян ဆုံးပြန်လွှတ်ပေးတဲ့နယ်လို့ကဘာမှာလူသိများတဲ့ရှင်းနေအမောကလူနီကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်
။သတင်းတွေကိုပြောကြားတာကြောင့်ဝါလုံးနဲ့ကျော်စိုးဦးတို့အဖမ်းခံရတာဖြစ်ပါတယ်။ဒီမှုကိုကျွန်မလေ့လာသုံးသပ်ကြည့်တဲ့အခါသတင်းတောက်တွေမှာအပြစ်မရှိဘူးချက်ချင်းပြန်လွှတ်ပေးတဲ့နယ်ဆိုတာလုံးဝတန်တရားရှိဖို့မလိုတာတွေ့ရပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권အပေါ်မြန်မာကဘလောက်ခိုင်ခိုင်မာမာအလေးထားတယ်လဲဆိုတာကိုဒီမှုကအဖြေပေးပါလိမ့်မယ်
အမာကလူနီဟာနာမည်ကျော်ဟောလိဝုဒ်မင်းသားဂျော့ချ်ကလူနီရဲ့ဇနီးဖြစ်တဲ့အပြင်အီရတ်နိုင်ငံကယာဇီဒီလူနည်းစုတွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ IS စစ်သွေးကြွားတဲ့အပေါ်တရားစွဲထားတဲ့အမှုအီဂျစ်နိုင်ငံမှာဖမ်းဆီးတရားစွဲခံခဲ့ရတဲ့အယ်ဂျာဇီရာအင်္ဂလိပ်ပိုင်းကအီဂျစ်လူမျိုးကနေဒါနိုင်ငံသားမိုဟာမက်ဖာမီရဲ့အမှုပရဝီဟာရရှေးဟောင်းဖျားကြောင်းနယ်နိမိတ်နဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံကထိုင်းနိုင်ငံကိုတရားစွဲဆိုတဲ့အမှုစတဲ့ကဘာကျော်တဲ့အမှုအများအပြားကိုလိုက်ပေးခဲ့သူဖြစ်ပါတယ်အခုမြန်မာနိုင်ငံက Riders သတင်းတောက်နှစ်ယောက်ရဲ့အမှုကိုအမားကလူနီကလိုက်ပါဆောင်ရွက်ပေးမယ်ဆိုတဲ့အတွက်ဘလို့ပုံစံမျိုးနဲ့လိုက်ပါဆောင်ရွက်ပေးနိုင်မှာပါလဲရှင်းနေဟောင်းတယောက်ဖြစ်တယ်လို့ VOA မြန်မာပိုင်းအမှုရန်ဟောင်းတယောက်ဖြစ်တဲ့ဦးထွန်းအောင်ကိုမေးကြည့်ပါတယ
်နှစ်ခုရှိတာပေါ့သူကိုယ်တိုင်လည်းဟိုအမားကလူနီလည်းကိုယ်တိုင်လိုက်ခွင့်ရှိတယ်လိုက်ခွင့်ရဖို့ရကအခုတရားစွဲခံရတဲ့သတင်းတောက်နှစ်ဦးကညွှန်းပြင်တူကသူ့ကိုပါဝါအတော်နီဆိုတာရှိတယ်အဲ့ဒါပေးလို့ရှိရင်လိုက်လို့ရရမယ်နော်ကိုယ်စလဲလွှဲစားလို့ခေါ်တယ်နော်အဲ့ဒါမှသူတို့ကတားထားခဲ့လို့ရှိလို့ရှိရင်ဗမာပြည်ရှေ့နေကဥဆောင်လိုက်ပြီးတော့သူကဘေးကအပြန်ဘေးအနေနဲ့နောက်ပြီးတော့အထောက်အပံ့ပြုတဲ့အနေနဲ့လိုက်လို့ရပါတယ်နော်အရင်ကဟိုရင်တုန်းကဘုဂျော့အဆန်လူကျန်တက်ပြတ်ခါတဲ့ချိန်တုန်းကဥစောကဘလူငါလဲဆိုတော့အင်္ဂလိပ်ရှေ့နေကိုငားပါတယ်ပဲရစတာကိုလीအင်္ဂလိပ်ရှေ့နေငားပြီးသူကိုယ်တိုင်ပဲလိုက်ပါတယ်အဲ့တော့ကိုယ်စလဲလွှဲစားရလို့ရှိရင်တရားခံရဲ့အခွင့်အရေးအရရှင်းနေလိုက်ပေးလို့ရပါတယ်အမားလားလည်းသူကလည်းသူကိုရင်းကလည်းရှင်းနေပါပဲအဲ့တော့လိုက်ခွင့်ရှိပါတယ်
သူကလည်းဟိုကဘာကျော်ဘယ်ရစတယောက်ပေါ့နော်ခုနအငယ်ပြောသလို
ဆို
အခုလိုမျိုးဒီနိုင်ငံတကာမှာနာမည်ကြီးတဲ့လူအခွင့်အရေးရှင်းနေတယောက်ပေါ့လေဒီအမားကလူနီယာဆိုတော့သူဒီအမှုမှာလိုက်ပါဆောင်ရွက်ပြီးတော့အကြံပေးမယ်ဆိုရင်ဘလောက်ထိဒါထူးခြားတယ်လို့ပြောလို့ရတယ်နောက်တစ်ခါဒီသူခုလိုမျိုးဒီအမှုမှာလိုက်ပေးတဲ့အတွက်ကောအမှုအပေါ်မှာဘယ်လိုတက်ရောက်မှုတွေရှိနိုင်ပါသလဲရှင
်အမှုပေါ်တက်ရောက်မှုကတော့ publicity ပေါ့လေသတင်းကတော့ကြီးမြင့်သူကိုယ်တိုင်လိုက်တယ်ဆိုတော့เนาะအဲ့ဒါတစ်ခုရှိတယ်တက်ရောက်မှုကတော့ဒီဗမာပြည်ရဲ့တရားရေးစနစ်ကဘယ်လိုလဲလွတ်လပ်မှုရှိသလား independence ပေါ့နော်အစိုးရနဲ့မပတ်သက်ဘူး judicial ကဤကံဖြစ်တယ်ဆိုတဲ့ဥစ္စာပြနိုင်မလားပေါ့မှာမူတည်တာပဲအခုဆိုလို့ရှိရင်သူတို့ကိုအမကမပေးထားဘူးလို့နော်အဲ့ဒါမျိုးတွေပါတယ်ရှိတယ်ဒီအဲ့တော့ဘယ်လိုနေမလဲဆိုတာတော့မသိဘူးဒါပေမဲ့ချင်းပေါ်ကြော်ကြားတဲ့အမှုတစ်ခုတော့ဖြစ်သွားလိမ့်မယ်အမကိုယ်တိုင်လိုက်တဲ့အတွက
်ဒီအမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအထူးသဖြင့်ဒီ writers သတင်းတောက်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်ပြီးတော့သူတို့တွေကိုဒါဖန်ထားတာကမတရားဘူးပြန်ပြီးတော့လွှတ်ပေးသင့်တယ်ဆိုပြီးတော့မှနိုင်ငံတကာကောင်းဆောင်တွေကလည်းတောင်းဆိုနေကြတယ်အဲ့လိုအချိန်မျိုးမှာအခုလိုမျိုးဒီကဘာကျော်လူခွေရှင်းနေတယောက်ကလိုက်တဲ့အတွက်ကောဒီအမှုကအပြောင်းလဲတွေဖြစ်လာနိုင်တယ်လို့အငက်အနေနဲ့သုံးသပ်လို့ရလားရှင
်ဒီအပြောင်းလဲကတော့ဟိုဖြစ်နိုင်တယ်ဆိုတော့ pressure ပေါ့လေ PR ပေးမှုကတော့ပုံများလိမ့်မယ်နော်အစားတုန်းကတော့ဒါက localize နော်ဒီပြည်တွင်းမှာပဲဒီနေရာလေးမှာပဲသေးသေးလေးလို့ဒီလားဒါအခုကနိုင်ငံတကာနဲ့ပါဆိုင်လာတော့ဘူးနိုင်ငံတကာမှာဗမာဒီဥပဒေစနစ်ကဘယ်လိုရှိလဲဆိုတာကိုပြသနိုင်တယ်။နောက်သူကနာမည်ကြီးဆိုတော့လည်းနော်အဲ့တော့သူပါဝင်မှုကြောင့် PR ပေးမှုကတော့ဟိုရှိတာကတော့သိကြတယ်။အဲ့တော့ဒီဟာဘယ်လိုထွက်လာမလဲဆိုတော့မသိဘူး။ဒီမှာဥပဒေစနစ်ကဟေးဒုဝဒုဖာရာဒုလူကနော်နိုင်ငံရာကဘလောက် PR ပေးပြီးဒုဖာရာဒုလုပ်မယ်ဆိုတဲ့ဥစ္စာလည်းရှိတယ်ဒါပေမဲ့ PR ပေးမှုရှိတယ်ဆိုတဲ့ဥစ္စာကကိုဒါကဟိုတော်တော်လေးဟိုအရေးကြီးတယ်ပေါ့လေ
ရှင်းနေဟောင်းဦးထွန်းအောင်ဖြစ်ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုအကြံပေးဆောင်ရွက်တဲ့အဖွဲ့တွေမှာအမားကလူနီပါဝင်လာတဲ့အတွက် Writers သတင်းဌာနရဲ့နိုင်ငံတကာဥပဒေရေးရာကျွမ်းကျင်မှုဘိုင်းကိုပိုအားကောင်းလာပြီးတော့သတင်းထောက်တွေပြန်လွတ်မြောက်ရေးအားထုတ်မှုပိုပြီးတော့ကျေပြန့်သွားတယ်လို့ Writers ရဲ့အဓိကဥပဒေအကြံပေး Gil Gulf ကပြောပါတယ်ရခိုင်ပြည်နယ်အင်းတင်ကျေးရွာမှာမွတ်စလင်အမျိုးသား၁၀ယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတချို့ကတပ်ဖြတ်ခဲ့တဲ့တဲ့င်းကိုစုံစမ်းဖော်ထုတ်ရင်းနဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ကဖမ်းဆီးခံရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတာဖြစ်ပါတယ်။သူတို့ကိုဆစ်ဆွဲထားတဲ့အမှုအတွက်တပ်တင်မခိုင်လုံတဲ့အတွက်ဒီအမှုကိုဆက်ဆွဲချက်မတင်ပဲလွှတ်ပေးဖို့အတွက်သတင်းတောက်တွေရဲ့အကျိုးဆောင်ရှင်းလင်းတွေကတရားရုံးကိုတင်ပြထားတာကိုတော့တရားရုံးကလက်ခံထားပြီးတော့ရှစ်တပတ်ထဲမှာဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ရပါတယ
်။ဒေါ်ရရှင်များရှင် အနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာဘုရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟာဦးဝင်းမြင့်ကိုပြည်ထောင်စုလွတ်တော်အစည်းအဝေးကနေမင်္ဂလာသမရအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမရသိဦးဝင်းမြင့်ကသူကိုယ်စွမ်းရှိသရွေ့ပြည်သူ့တာဝန်တွေကိုကြေပြွန်စွာထမ်းဆောင်သွားပါမယ်လို့သမရသိဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ်။ VOA သောတာရှင်တွေကရောသမရသိဦးဝင်းမြင့်အနေနဲ့တမ်းပြည်ကိုဘယ်လိုဥဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရင်သမရဦးထင်ကျော်လက်ထက်မှာသမရဟာရုပ်သေးတရုပ်လို့လုတ်ဖိုက်ခွေဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရသိကရောဘလောက်ထိလုတ်ဖိုက်ခွေတွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်လဲ။အရင်သမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလား။စပီတီကြတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3992 လေးကိုဆက်သွယ်ပြီးတော့နိုင်ငံရဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမည်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်ပါအောင်မယ်။တောင်ထဲမြောက်ကိုရီးယားခေါင်းဆောင်တွေဟာတောင်ကိုရီးယားဘက်ချမ်းပန်မွန်ဂျွန်အပြည့်ရချေးရွာကငြိမ်းချမ်းရေးဂေဟာမှာဧပြီ28ရက်နေ့တွေ့ဆုံဆွေးနွေးကြတော့မှာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဒီသတင်းပတ်အစောပိုင်းတုန်းကတရုတ်နိုင်ငံကိုရုတ်တရက်သွားခဲ့ပြီးတဲ့နောက်တောင်မြောက်ထိပ်သီးအစည်းအဝေးလုပ်မဲ့ရက်နဲ့နေရာကိုကြာသာရင်းနေကကြေညာခဲ့တာပါ။အဲ့ဒီထိပ်သီးအစည်းအဝေးပွဲပြီးရင်ကင်ဂျွန်အန်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။နျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ဆွေးနွေးမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောနေပေမဲ့တကယ်ပဲမြောက်ကိုရီးယားမှာနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေရပ်ဆိုင်းသွားပါပြီလား VOA သတင်းတာ Victor PDF ဆက်သွယ်မေးမြန်းချက်ပေါ်အခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပါမယ်ရှင
်ဒီဥသမရာရှိချင်းဖြင့်ကသူနဲ့မြောက်ကိုရီးယားခေါင်းဆောင်တွေ့ဆုံပွဲအကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအတိအပြေပြောပြပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးကင်ဂျွန်အန်ကကြေပြုခဲ့တယ်လို့သမ္မတရှိကပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ဟာသူ့လူထုနဲ့လူသားထုအတွက်မှန်ကန်တဲ့လူရက်ကိုလုပ်မယ်ဆိုတဲ့အခွင့်အလမ်းကောင်းတစ်ခုရှိတယ်လို့သူထင်ကြောင်းဗိုလ်ထုနေမှာမစ္စတာထရမ့်ကထွတ်ထားမှရေးပါတယ်အခြေအနေတွေဟာလမ်းကြောင်းမှန်ပေါ်မှာရှိနေတဲ့သဘောမျိုးအင်ဖြူတော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ
် We're going to be cautiously optimistic but we feel like things are moving in the right direction and
ကျွန်တော်တို့သတိထားပြီးအကောင်းမြင်ပါတယ်ဒါပေမဲ့အခြေအနေတွေဟာမှန်ကန်တဲ့လမ်းကြောင်းမှာသွားနေတယ်လို့ကျွန်တော်တို့ယူဆပါတယ်အမြင့်မားဆုံးဖိအားပေးထားတာကအလုပ်ဖြစ်တယ်ဆိုတာသူတို့နှစ်ဦးတွေ့ဆုံခဲ့တာကပြနေပါတယ်။ဒီလုပ်ငန်းစဉ်ကိုရှေ့ဆက်လုပ်သွားမှာဖြစ်ပြီးရှေ့မှာတွေ့ဆုံမှုဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်
။အဲ့ဒီတွေ့ဆုံပွဲဟာမစ္စတာထရမ့်နဲ့ကင်ဂျွန်အွန်ကြားတွေ့ဆုံမှာဖြစ်ပါမယ်။နျူကလ িয়ার ပြည်ထောင်ရေးမျှော်လင့်ချက်တွေပိုတိုးလာနေပြီမလဲ။မကြသေးခင်သတင်းပတ်တွင်ထွက်လာတဲ့ဂျူဒူရုပ်ပုံတွေအရမြောက်ကိုရီးယားရုံပြောင်းနျူကလ িয়ার သုတေသနဌာနမှလှုပ်ရှားမှုတွေဆက်ရှိနေတာပြနေပါတယ်။စတန်ဖို့ဒ်တက္ကသိုလ်နိုင်ငံကလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဌာနနဲ့တွဲဖက်လှုပ်ဆောင်နေတဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူအယ်လီဆန်ပူချီယိုနီကမြောက်ကိုရီးယားဟာလက်နက်ထုတ်နိုင်တဲ့အဆင့်ပလူတိုနီယမ်တွေကိုစက်ထုတ်နေတယ်လို့ VOA ကပြောပါတယ်
။ There is no doubt that North Korea has been operating their 5 megawatt reactor for quite some time.
မြောက်ကိုရီးယားကသူ့ရဲ့9 megawatt နျူကလ িয়ার တပ်ပေါင်းပုံကိုဂျိုးကြားဆိုသလိုလဲပတ်နေတယ်ဆိုတာတန်ပြန်ဖြစ်စရာမရှိပါဘူး။9 megawatt ဓာတ်ပေါင်းပုံဟာလက်ပတ်နိုင်တဲ့အဆင့်ရှိတယ်ဆိုတာကျမတို့သိတယ်လို့လက်နက်ထုတ်နိုင်တဲ့ပလူတိုနီယမ်တွေတန့်စင်ဖို့အတွက်ဒီဓာတ်ပေါင်းပုံကိုလက်ပတ်နေတယ်ဆိုတာလည်းကျမတို့သိထားပါတယ်။သူတို့ရဲ့ဒုံးကျည်တွေအတွက်နျူကလ িয়ার လက်နက်ထုတ်နိုင်တဲ့အဆင့်ရှိတဲ့ပစ္စည်းတွေကိုထုတ်ဖို့ကမြောက်ကိုရီးယားရဲ့အစီအစဉ်ပါ။ဒါကိုအချိန်အတော်ကြာကလေးကကိုလုပ်နေတာပါ။ဒီ9 megawatt ဓာတ်ပေါင်းပုံမှာဒီကိစ္စလှုပ်ရှားမှုအစ်တော်မဟုတ်ပါဘူး
။ကင်ဂျွန်ဟွန်းဟာတောင်ကိုရီးယားနဲ့အမေရိကန်တို့စီကနေလိုက်လျောမှုတွေရလာအောင်သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုအပေးအယူလုပ်ကစားမဲ့နီလန်တစ်ခုအဖြစ်သုံးလိမ့်မယ်လို့ RAND Corporation ကနိုင်ငံတကာကာကွယ်ရေးဆိုင်ရာအကြီးအကဲသုတေသီ Bruce Bennett ကပြောပါတယ
် I think he's preparing for the summits hoping to divert our attention hoping to add new capability
အဲ့လုံငန်းရလှုပ်ဝဲဖြစ်တဲ့အတွက်ကြောင့်ဆက်လုပ်သွားနိုင်မယ်ဆိုတော့ညှော်လင့်ချက်နဲ့ဒီထိပ်ကြီးစီဝဲအတွက်သူပြင်ဆင်နေတယ်လို့ကျွန်တော်ယူဆပါတယ
်မြောက်ကိုရီးယားအပေါ်အမြင့်မားဆုံးဖိအားဆက်ပေးသွားရမယ်လို့အခိုင်အမာပြောနေပြီးနျူကလ িয়ার ရေးကြီးမားတဲ့ဒိုးတမှုတစ်ခုခုရလာနိုင်ခြင်းအပေါ်သမရအင်ဖြူတော်ကသတိထားနေတာဟာမှန်ကန်တယ်လို့ Bruce Bennett ကပြောပါတယ်ဒီနေရာမှာအဓိကကြတာကတရုတ်နိုင်ငံနဲ့သမရရှိကမြောက်ကိုရီးယားခေါင်းဆောင်ကိုဘာဂရိပေးခဲ့ပွဲရှိတယ်လဲဆိုတာဖြစ်မယ်လို့ဆိုပါတယ် ဒီတော့တွင်မှာပဲဂျပန်နိုင်ငံကလည်းမြောက်ကိုရီးယားနဲ့နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲလုပ်ဖို့ဆွေးနွေးနေတယ်ဆိုတဲ့သတင်းထွက်လာပါတယ်။မြောက်ကိုရီးယားအစိုးရနဲ့ဆက်သွယ်တာရှိတယ်လို့ဂျပန်အစိုးရကပြောပေမဲ့အသေးစိတ်ပြောဖို့ကတော့ညှင်းထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာပါရှင်။အခုတစ်ခါတော့ဒီတရုတ်နိုင်ငံမှာသတင်းမီဒီယာတွေအပေါ်အစိုးရကပို့ပြီးတော့တင်းကျပ်ထိန်းချုပ်လာတဲ့သတင်းကိုပြောပြချင်ပါတယ်။တရုတ်နိုင်ငံမှာရှိတဲ့အစိုးရပိုင်းရေဒီယိုနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေကိုအားလုံးစုပေါင်းပြီးတော့ Voice of China ဆိုတဲ့ရုပ်သံလွှင့်လုပ်ငန်းကိုတည်ထောင်တော့မှာပါ။တရုတ်နိုင်ငံထဲမှာရုပ်ရှင်စာနယ်ဇင်းရေဒီယိုနဲ့ရုပ်သံလွှင့်လုပ်ငန်းအားလုံးကိုတရုတ်ကွန်မြူနတီပါတီရဲ့ဝါဒဖြန့်ချီရုံးကထိန်းချုပ်သွားမှာဖြစ်ပါတယ်။ကွန်မြူနတီပါတီရဲ့သတင်းစကားတွေပုံရိပ်တွေကိုပြည်တွင်းမှသာမကပြပမှာပါပို့ပြီးတော့မြင့်တင်နိုင်မှုရည်ရွယ်ဆောင်ရွက်မှုလို့မြင်နိုင်ပါတယ်။အပြည့်အစုံကိုဗေကျင်းမှာရှိတဲ့ VOA သတင်းတောက် Bill Eye ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်မြသတင်းအောင်တင်ပြပါမယ်ရှင်
။တရုတ်ကွန်မြူနတီပါတီကနိုင်ငံပိုင်အသံလွှင့်ဌာနအပါအဝင်ရုပ်ရှင်ရုပ်မြင်သံကြားအစီအစဉ်စာအုပ်ထုတ်ဝေရေးစတဲ့မီဒီယာအလုံးကိုပေါင်းစည်းချုပ်ကန့်သွားမယ်လို့ဆိုပါတယ်။နိုင်ငံရဲ့ပုံရိပ်ကိုပြည်တွင်းမှာရောနိုင်ငံတကာမှာပါမြင့်တင်လို့တဲ့တရုတ်နိုင်ငံအတွက်ဒါဟာအဝင်ခွင့်ကြမှုမရှိဘူးလို့သုံးသပ်သူတွေကဆိုပါတယ်။ဒီလအစောပိုင်းကတရုတ်ပြည်ရဲ့ရာသက်ပံသမရထားရှိရေးမှူးနဲ့အတူတရုတ်အသံလွှင့်ဌာန၃ခုကိုတရုတ်အသံလွှင့်ဌာနအဖြစ်တစ်ခုတည်းပေါင်းစည်းဖို့ပါတီကသဘောတူလိုက်ပါတယ်။သမရရှိရဲ့အခေါ်တရုတ်ရဲ့မျှော်မှန်းချက်ဆိုတဲ့တရုတ်နိုင်ငံကိုအတိတ်ကာလကကြီးကျယ်ခံနာမှုတွေပြန်လည်ရယူပေးလိုတာကမ္ဘာလယ်မှာထင်ပေါ်ကျော်ကြားစေလိုတာတရုတ်အစိုးရရဲ့အရှိန်အဟွာကိုချဲ့ထွင်ပေးနိုင်မဲ့ဒေါ်လာသန်းပေါင်းတသန်းတန်အခြေခံအဆောက်အဦတွေတိစောက်ပေးတာမျိုးနဲ့ Belt and Road ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းတွေကတဆင့်ဩဇာလွှမ်းမိုးမှုတွေလုပ်ဖို့ရည်ရွယ်ထားတာပါခမန်းချက်တွေအရတပါတီစနစ်နဲ့အုပ်ချုပ်တဲ့တရုတ်နိုင်ငံအနေနဲ့မီဒီယာအပြင်နိုင်ငံပြင်ပမှာဝါရဖြန့်ဖို့အပေါ်သုံးစွဲငွေနှစ်စဉ်ဒေါ်လာသန်းပေါင်းများစွာရှိပါတယ်John Hopkins တက္ကသိုလ်တရုတ်ရေးရာဌာနကညွှန်ကြားရေးမှူးဖြစ်တဲ့ David Lampton ကမီဒီယာပေါင်းစည်းမှုကိုဒီလိုမြင်ပါတယ
်။ I think party control for domestic purposes.
တရုတ်အသံတာဝန်ဌာနတစ်ခုအဖြစ်ပေါင်းစည်းဖို့ကြိုးပမ်းမှုကလက်တွေ့ရှုပ်ထွေးနေတဲ့အမှန်တရားတွေအပေါ်နားမလည်တာပဲဖြစ်ပါတယ်။ဒီအစိုးရကအသွင်ကွဲပြားဌာနမှုဟာသူတို့ကိုချိန်ချောက်နိုင်တယ်လို့အမြင်ရှိပုံရတယ်။နိုင်ငံကတရုတ်ကိုတဦးဒီစီမံအုပ်ချုပ်တယ်ဆိုတဲ့အမြင်ကိုပေးချင်တာပါ။
တရုတ်နိုင်ငံဟာကမ္ဘာမှာလူလက်တန်းစားအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတရုတ်လူမျိုးတွေဟာလည်းကမ္ဘာတစ်လွှာခရီးသွားတာပိုမိုများပြားလာတာနဲ့အမျှတိုင်းပြည်ရဲ့စင်စာကန့်သတ်ချက်တွေကိုကြော်ပြီးကိစ္စတော်တော်များများကိုဂရုပြုသိမြင်လာကြပြီဖြစ်ပါတယ်။ဒါကြောင့်ပါတီအနေနဲ့ဒီကိစ္စကိုအလင်းအမြန်အကောင်အထည်ဖော်ဖို့လိုတယ်လို့စီကပြောပါတယ်။ Southern California တက္ကသိုလ်ကပြည်သူဆက်ဆံရေးဌာနရဲ့ပမောက္ခနီကိုလတ်ကောလ်ကတော့တရုတ်ရဲ့အစိုးရကအသွင်ကွဲပြားမှုကိုမလိုလားဘူးလို့ဆိုပါတယ
်။ It's an ironic thing that really the fantasy
အလုံးကိုတရုတ်အသံလွှင့်ဌာနတခုရဲ့အဖြစ်ပေါင်းစည်းဖို့ကြိုးပမ်းမှုဟာလက်တွေ့ရှုပ်ထွေးနေတဲ့အမှန်တရားတွေအပေါ်တရုတ်ဘက်ကနားမလည်တာပဲဖြစ်ပါတယ်။တရုတ်အစိုးရကတော့ဒီလိုအသွင်ပြင်းတွေကွဲပြားခြားနားနေတာဟာသူတို့ကိုထိန်းချုပ်နိုင်တယ်လို့အမြင်ရှိပုံရပါတယ်။နိုင်ငံတကာကလည်းတရုတ်ဟာတဦးတယောက်တည်းစီမံအုပ်ချုပ်တာဖြစ်တယ်ဆိုတဲ့အမြင်မျိုးပြခြင်းပုံရပါတယ်
။ John Hopkins တက္ကသိုလ်တရုတ်ရေးရာဌာနကညွှန်ကြားရေးမှူးဖြစ်တဲ့ David Lampton ကလည်းတရုတ်ဆိုးရရဲ့ပျော့ပြောင်းတဲ့နီးနဲ့လွှမ်းမိုးဖို့ကြိုးပမ်းချက်အပေါ်သူ့ရဲ့အမြင်ကိုဒီလိုပြောပါတယ်
။ Competition and rights to
say ဆိုင်ဘောရဲ့မတူညီတဲ့ထင်မြင်ယူဆချက်တွေကိုပြောခွင့်ရှိတာတွေကတိမ်မွေ့တဲ့အခြေခံသဘောတရားတွေဖြစ်ပါတယ်။အခုလိုရကတရုတ်ဆိုးရရဲ့ပျော့ပြောင်းတဲ့နီးနဲ့လွှမ်းမိုးမှုကြိုးပမ်းချက်ကိုအထောက်အကူမဖြစ်စေနိုင်ပါဘူး
။ကမ္ဘာတစ်လွှာတရုတ်ဆိုးရကပံ့ပိုးထားတဲ့အတန်လွှင့်ဌာနပေါင်း300လောက်ရှိပြီးဘာသာစကားမျိုးမျိုးနဲ့အတန်လွှင့်နေတာဖြစ်လို့တရုတ်အတန်လွှင့်ဌာန Voice of China အနေနဲ့ဒါတွေကိုကြော်လွှားဖို့ခက်ခဲပြီးအပြိုင်ဆိုင်နှောင်ဖြစ်လာနိုင်ပါတယ်လို့တင်ပြထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ် PP ချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။2018မတ်လ30ရက်တောက်ချာနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခု6နိုင်ခွဲကနေပြီးတော့မနေ့9နိုင်အထိထုတ်လွှင့်ပေးမဲ့အစီအစဉ်တွေထဲမှာဆိုရင်တော့မလက်ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တစ်ခ
ါဒီစက်ထဲမှာဖြစ်နေတဲ့ယောဂတွေဟာခန္ဓာကိုယ်ရဲ့ယောဂါတွေကိုသူက reflective ဖြစ်တာရှိတယ်လို့သွားနေကိုယောဂါတွေအကြောင်းမို့လဲခန္ဓာကိုယ်မှာယောဂါတွေကသူ့ကိုပုံပြီးစိုးရိမ်နေတဲ့ဖြစ်နေတဲ့အတိုင်းရှိပါတယ်
။သွားနေခန္ဓာရင်းကျန်းမာရေးကခန္ဓာကိုယ်တစ်ခုလုံးရဲ့ကျန်းမာရေးနဲ့ဆက်စပ်နေတဲ့အကြောင်းကျန်းမာရေးအစီအစဉ်မှာအပြည့်အစုံသိရပါမယ်။တိုင်းရင်းသားဒေသတွေကအကြောင်းသိရမယ်။တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါသေးတယ်။အရင်ဆုံးတော့ဒီမနေ့ပိုင်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုအလှည့်ပေးပါရစေ။ American စကားပြောမှ3နှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လာလာတန်းကတင်ပြပေးပါမယ်ရှင
်။ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်။စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲတဝိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကစမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန်ကောင်းပါစေအောင်မြင်ပါစေလို့ဆူတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအရှင်မပြေဖြစ်တဲ့အယူရှိပါလေ။ဒါကြောင့်မလို့ break a leg လို့တူကပြောလာတယ်ဆိုရင် idiom ဆိုရဲ twice day way ကတော့ကိုယ်ကိုကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကတော့
It's important for our first performance tonight to be a successSo, break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အလုံးအဆင်ပြေပါစေ၊ကန့်ကောင်းပါစေလို့ဆုတောင်းပါတယ်လို့ကြည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်ဒီအင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လဲလေ့လာနိုင်အောင်လို့စီစဉ်ပေးထားပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေအလဲကိုရောက်ပါပြီရှင်။တိုင်းရင်သတင်းလှော်ကိုမတင်ဆက်ခင်မှာကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပြရစေ။သွားနဲ့ကရင်ကျမ်းမာရေးကိုဂရုမစိုက်တာကြောင့်ခန္ဓာကိုယ်အထွေထွေကျမ်းမာရေးပါထိခိုက်နိုင်တာကိုအထောက်အထားတွေတွေ့နေရတာမို့သွားနဲ့ကရင်ကျမ်းမာရေးအထူးဂရုစိုက်ဖို့အတွက်ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဒီသွားနဲ့ကရင်ကျမ်းမာရေးမကောင်းတာကနေဘလို့ရောဂါတွေဖြစ်စေနိုင်ပါသလဲ။သွားနဲ့ကရင်ကိုဘလို့စနစ်မှန်အချိန်မှန်တန့်ရှင်းဖို့လိုတယ်လဲဆိုတာကိုမြန်မာနိုင်ငံသွားဘက်ဆိုင်ရာဆရာဝန်အသင်းအထွေထွေတွေ့ရမှုဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါရရှင
်โอเคဒေါက်တာမြင့်ထိန်ခင်ဗျာဒီသွားနဲ့ကရင်ကျန်းမာရေးကောင်းလို့ရှိရင်ကောင်းအောင်ယူဆိုင်နိုင်ပေါ့နော်ဒီတစ်ခုလုံးအထွေထွေကျန်းမာရေးတစ်ခုလုံးလည်းဒီကောင်းသွားတဲ့သဘောဖြစ်တယ်ပေါ့နော်အဲ့လိုမှမဟုတ်လို့ရှင်တော့ဒီသွားနဲ့ကရင်ကျန်းမာရေးမကောင်းရင်တစ်ခုလုံးကျန်းမာရေးလည်းထိခိုက်နိုင်တယ်ဆိုတဲ့ယူဆတွေကမြန်မာနိုင်ငံမှာဘယ်လောက်အနေထားအထိသိထားတာရှိလဲဆရာကြီး
ကျွန်တော်တို့သ ကတော့တောင်းတဲ့ကြင်ဖွဲ့ချုပ်ရဲ့ကြားချက်လမ်းညွှန်ချက်တွေရဲ့လုံဆောင်နေတဲ့ကြားထဲမှာကျွန်တော်ဒီမာလင်ယာမှာရှိတဲ့ပြည်သူလူထုရဲ့တောင်းတဲ့ကြင်အခြေအနေတွေကိုကျွန်တော်လိုက်လေ့လာကြည့်ရယ်ပညာပေးတာတွေလုပ်တယ်ကုသမှုတွေလုပ်တယ်ပေါ့နော်အဲ့ဒီမှာတွေ့ရတာကဒီတောင်းတဲ့ကြင်ကျမ်းမာရေးနဲ့ဒီကာနာကိုရဲ့အထွေထွေကျမ်းမာရေးနဲ့ဆက်စပ်တဲ့အားတွေကိုကျွန်တော်တို့အထူးဆောင်ပေးပြီးတော့ခုဒီနှစ်မှာတော့လုပ်နေကြတာရှိပါတယ်
ဟုတ်ကဲ့အဲ့တော့
ဟုတ်ကဲ့အဲ့လိုပြောမယ်ဆိုရင
်
တကယ်တော့ popular အဖြစ်အများဆုံးကတော့သွားပူးစားယောဂနဲ့တပုံယောဂပေါ့နော်ဆိုတော့တကယ်တမ်းဒီတပုံယောဂဗဇက်ထဲမှာဖြစ်နေတဲ့ယောဂတွေဟာခန္ဓာကိုယ်ရဲ့ယောဂတွေကိုသူက reflective တဲ့ဟာကြီးရှိတယ်လို့သွားနေကြရင်ယောဂတွေအကြောင်းမို့လဲခန္ဓာကိုယ်မှာယောဂတွေကသူ့ကိုပိုပြီးစိုးစိမ်နေတဲ့ခြေမျိုးတွေလည်းအများကြီးရှိပါတယ်
ဟုတ်ကဲ့ဘလူယောဂမျိုးတွေကိုဖြစ်စေလဲဆရာကြီးခုနကဒီသွားနေကြတွင်ယောဂကြောင့်လေ
ဥပမာအနေနဲ့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်လူတစ်ယောက်မှာအထွေထွေယောဂတစ်ခုနဲ့ဆီယောဂဖြစ်တယ်ဆိုလို့ရှိရင်ဒီယောဂရဲ့လက္ခဏာတွေနဲ့အသွင်ပြင်းနေရတယ်ခန္ဓာကိုယ်ထဲမှာပိုပြီးမြင်လာရပါတယ်နောက်တစ်ခုကဆီယောဂမှာဖြစ်နေတဲ့လူတစ်ယောက်ရဲ့တဖုံးနေရဆိုရှင်ပုံမှန်တဖုံးမဖြစ်တာကိုကျွန်တော်အများကြီးတွေ့ရပါတယ်ဆိုတော့ဆီယောဂအကြောင်းကိုပဲတဖုံးယောဂတွေပို့ပြီးဖြစ်နိုင်တယ်လို့အဲတဖုံးမကောင်းတဲ့အခါကျလို့ရှိရင်တဖုံးရောင်တွေယောဂတွေဖြစ်တာများရင်လေအဲ့ဒီမှာရှိနေတဲ့ bacteria တမျိုးကြောင့်နှလုံးယောဂဖြစ်နိုင်တဲ့ခြေနေမျိုးရှိတယ်ဆိုတာလည်း research တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုနေထားကဒီသွားနဲ့ကတွင်ကျမကြီးနဲ့ပတ်သက်ပြီးတော့ဒီဆောင်ရှောက်မှုကူးဆိုင်မှုပေါ့နော်တစုံတရာကြည်ကြဲပြပြမဖြစ်တဲ့ခါကျတော့ဒီအထွေထွေယောဂတွေဖြစ်တဲ့နှုန်းကလည်းပိုများလာတဲ့အနေအထားဆုံးဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ထွေထွေယောဂဖြစ်တဲ့နှုန်းအနေနဲ့ကတော့ဒီသွားနဲ့ကတွင်ယောဂကိုသွားနဲ့ကတွင်တန့်ရှင်းမှုတကယ်မဆိုင်တဲ့လူတွေမှာတော့ဒီယောဂမျိုးတွေဖြစ်နိုင်မှု chance တော့ပိုများတယ်လို့ပဲကျွန်တော်တို့ပြောရမှာပါ
ဟုတ်ကဲ့ဆရာတို့ဒီမြန်မာနိုင်ငံအထောက်အထားရောနိုင်ငံတကာအထောက်အထားအနေနဲ့ရောဘယ်လိုမျိုးထူးထူးခြားခြားပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတွေ့တာတာရှိလဲ
သွားနဲ့ကတွင်ယောဂနဲ့ခန္ဓာကိုယ်ယောဂရဲ့ဆက်ဆက်မှုဆိုတာတွေကတော့နိုင်ငံကမလေးရှိတဲ့ထောက်ထားတဲ့အများကြီးရှိပါတယ်ကျွန်တော်စီမှာလည်းတွေ့နေရတော့ရှိပါတယ်အထူးသဖြင့်ကျန်းမာရေးရှင်တွေကဒီသွားနဲ့ကတွင်ပြဿနာတွေကိုလည်းဖြစ်ပေါ်စေပါတယ်ကျွန်တော်ကလည်းဖြစ်တဲ့အခါမှာဆိုဆီယောဂနှလုံးယောဂသရှိတဲ့ယောဂအတားကင်ဆာယောဂနဲ့လည်းဆက်နွယ်နေရအောင်ကျွန်တော်တို့ဒီမှာလည်းတွေ့နေရရှိပါတယ်။အဲ့တော့သွားနဲ့ green ကျမ်းမာရေးကိုအကောင်းဆုံးကြိုးစားခြင်းဟာအထူးသဖြင့်ကျမ်းမာရေးကိုထိန်းသိမ်းနိုင်မှုတကအလုံးရေးပါတဲ့အချက်ဖြစ်တယ်ဆိုတာကိုတွေ့ရပါတယ်။နောက်ဒီ WHO ရဲ့ Global Health Survey တွေရလည်း2015ခုနှစ်မှာလုပ်ခဲ့တဲ့ data တွေရဆိုလို့ရှိရင်တစ်ကမ္ဘာလုံးမှာလူကြီးပေါင်း 3.9 billion လောက်ကသွားနဲ့ green ယူတာတွေခံစားနေကြတာရှိပါတယ်။အဲ့ဒီဒီပြင်မှာလူကြီး39.5 million ဆိုလို့ရှိရင်လေအခုဆက်နေတဲ့နာတာရှိယောဂပေါ့နော်ကျွန်တော်တို့ခေါ်တာတော့ non communicable disease ဆိုကျွန်တော်တို့ခေါ်ပါတယ်အဲ့ထဲမှာသွားနဲ့ green ယောဂလည်းပါဝင်ပါတယ်ခင်ဗျာဆိုတော့ဒီယောဂတွေအကြောင်းမလို့ဒီဆုံးလို့နေပါလို့ရှိရင်လေဒီသွားနဲ့ green ကစားအပါအဝင်တခြားကင်ဆာယောဂတွေအကြောင်းမလို့ဆိုလို့ရှိရင်ကိုလေ 8.8 million လောက်ကဒီကမ္ဘာလုံးတိုက်တာနဲ့ပြည်ဆုံးမကြဖြစ်ပါတယ်ခင်ဗျာအဲ့တော့ green ကစားအကြောင်းမလို့ဖြစ်တာပဲဖြစ်မယ်သွားနဲ့ green မကောင်းတဲ့အတွက်ကိုနှလုံးရတာဖြစ်သွားတဲ့အတွက်ကိုအဲ့ဒီကြောင့်မလို့ဒီဆိုရတယ်လေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့တွေ့နေရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီသွားနဲ့ green ကျန်းမာရေးစမကောင်းခဲ့တဲ့အတွက်ဒီနောက်ဆက်တွဲပေါ့နော်ဒီသေစီနိုင်တဲ့အထိဖြစ်ရတာဆိုတော့ဒီသွားနဲ့ green အခြေခံအဖြစ်ပေါ့ဆရာနော်ကျန်းမာရေးကောင်းအောင်အရေးကြီးတဲ့အတွက်ဘာတွေအဓိကအလုပ်ဆောင်တယ်လဲ
အဓိကလိုအပ်တဲ့ချက်ကြီးဆိုရင်သွားနဲ့ green တန်ရှင်းရေးအဓိကအရေးကြီးဆုံးပဲလို့ကျွန်တော်တို့ပြောပြရစီတန်ရှင်းရေးဆိုတဲ့နေရာမှာစနစ်မှန်ကြီးစနစ်နဲ့သွားတိုက်တာဒီမှာတော့တိုက်တာဒါဒီကောင်ပါလာပါမယ်ခင်ဗျာဆိုတော့ဒီကြားထဲမှာတခြား risk factors တွေလည်းကျွန်တော်ရှောင်မှုလိုပါတယ်ခင်ဗျာ
ဒီ NDA ရှိတဲ့ဒီအနေအထားတွေပေါ့ဆရာနော်ဟုတ်ကဲ့ပြောပါဆရာ
ဟုတ်ကဲ့သွားနဲ့ green နဲ့ပတ်သက်တဲ့ကျွန်တော်အလေးချင်းအပြုအမူလေးတွေပြောင်းရတာမျိုးရှိပါတယ် risk factor တွေပြောရမယ်ဆိုလို့ရှိရင်တော့ healthy diet ပေါ့နော် balanced diet တွေကျွန်တော်တို့စားနိုင်လို့ရှိရင်ပိုပြီးစဉ်းပြပါမယ်ဒါပဲလို့ဆိုတော့ပင်ကြီးစားတွေ snacks တွေမှာများပါးစွာကြားတတ်ဒီပါလာမျိုးရှိပါတယ်တော့ကြာရှည်ခံပြည်ပထားတဲ့အစားအသောက်တွေအချို့ကြီးပေါ့နော်အဲ့ဒါကြီးကြောင့်မို့လို့ရှိရင်ပိုးစားတာကိုအဓိကဖြစ်ကိုအားပေးမှာပါခင်ဗျာဆိုတော့အဲ့ဒီပြင်မှာစီယိုနှလုံးကင်ဆာရောဂါတွေတောင်းပေးတဲ့အချက်တစ်ခုဖြစ်ပါတယ်ကြာအလုံးကျွန်းစားသုံးခြင်းပေါ့နော်နောက်ဆေးလိကတော့ကျွန်တော်တို့ကလုံးဝကိုမတောက်ပြန်ဘူးလို့ကျွန်တော်တို့ပြောပြရစီဆေးလိတောက်ခြင်းကလည်း green touch ရှင်ကို green ကျမှာယူလဲတော့ ठी ကိစီမှာဖြစ်ပါတယ်ခင်ဗျာနောက်ဒီမှာနိုင်ငံမှာကွန်ဆာတဲ့ကိစ္စအတော်လေးကိုရေးပါတဲ့ကိစ္စတွေလည်းရှိနေပါတယ်ဒီလိုကြီးကောင်းတာရှိရဲ့ကွန်ဆာတာရှိရဲ့အဲ့ဒီကကို brain cancer case ရတယ်တော်တော်များကိုတွေ့နေရတယ်ကျွန်တော်တို့ပြောလို့ပါတယ်။နောက်ရက်ကိုအလွန်ကျွန်တော်တောင်းတာကတော့လေ green yoga တွေဖြစ်တဲ့အခါမှာအထောက်ပံ့ပြုတဲ့ factor တခုလေကျွန်တော်တို့ပြောလို့ရပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီပုံမှန်စနစ်တကျသွားတိုက်တာနဲ့အချိန်မှန်သွားတိုက်တာပေါ့ဆရာနော်။အဲ့တော့ဘယ်လိုမျိုးဒီစနစ်တကျတိုက်ရမလဲ
။ဒီသွားနဲ့ green touch mode တခုသွားရဲ့ညနေပြီအကုန်လုံးပေါ့နော်။ညသွားပြန်တော့ဒီရှင်ရတဲ့ရှိပိုင်းကိုလည်းဒီကတိုက်ကြတာလည်းများတယ်။အဲ့တော့တော့အတွင်းဘက်ဒီမှာ brush က accessible မဖြစ်တဲ့နေရာမျိုးတွေမှာတော့လည်းတော့တိုက်ရတယ်ခဲနေနေရာတွေမှာတချို့တွေကလည်း short ပြီးတော့ကိုမတိုက်နိုင်တဲ့ခါကျတော့လွတ်နေတာမျိုးတွေရှိရင်ရှိနိုင်ပါတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကတွားတိုက်နေကိုတွားရင်မျက်နှာပြင်အကုန်လုံးအဖုံးပေါ်မှာပေါ်နေတဲ့တွားရင်မျက်နှာပြင်ဝါးနေတဲ့မျက်နှာပြင်ရောရှေ့မျက်နှာပြင်နောက်မျက်နှာပြင်ဆိုတာမျိုးတွေအားလုံးကိုတိုက်ဖို့လိုပါမယ်နောက်ရေးချင်ဆုံးကတော့ and the first proper tube ပေါ့နော်သုံးတာလေးယူတော့လေကျွန်တော်တို့ပို့ပြီး exercise ပို့လို့လုပ်ပါတယ်ခင်ဗျာအဲ့ဆိုအဓိကကျတာတွားကြွတွားကြမှာတန်ရင်ခဲ့တဲ့အစားအသောက်တွေကလူစားဖို့သဖုံးရုံမျိုးတကူအားပေးလို့ပါပဲခင်ဗျာ
ဟုတ်ကဲ့အခုလိုမျိုးထင်အချိန်မှန်တိုက်ဖို့ဆိုတဲ့နေရာမှာဆိုင်ဘယ်လိုအချိန်နေမှာတိုက်တယ်လဲ
အဓိကအစားစားပြီးရင်တော့တိုက်ရမှာပဲအစားစားလို့ရှိရင်ပြဿနာမှာဒါအစားကျွင်းစားကြံကြံလို့ရှိရင်မတန်ရှင်းဘူးဆိုတော့ပြောရမှာဆိုတော့အဲ့တော့အရင်ကတည်းကလူတွေကမရှိခဲ့တဲ့အလေးချက်တကူကတော့ကျွန်တော်တို့စူးစကားလေးတောင်ရှိပါတယ်စောစောအိတ်စောစောထညနာတက်တွားတိုက်ဆိုပြီးအဲ့လိုရှိကြပါတယ်အကြေတန်းကြတော့ပို့ပြီးတော့အထူးပြုဆိုင်စီနေတာတော့ညအိတ်ခန်းကြီးမှာသွားတိုက်ဖို့ကယူဆိုင်စီနေပါတယ်အဲ့ဒါအရေးကြီးဆုံးအချိန်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့တညလုံးကိုယ်စားထဲမှာအစားကျန်စားကျန်နေရှိနေမယ်ဆိုလို့ရှိရင်ဒီစားတော့တရားနေပြီးတော့ဖာမင်းဖြစ်ပြီးတဲ့အခါကျတော့ပူစားတဲ့ကိစ္စဖုံးရတဲ့ကိစ္စတွေကိုအားပေးမှဖြစ်ပါတယ်အဲ့တော့ညအိတ်ခန်းကြီးမှာသွားတိုက်ထားလိုက်ပြီးဆိုလို့ရှိရင်တညလုံးကိုဘာမှမစားတော့အိပ်ပျော်နေတဲ့အခါကျတော့မနေ့ကလိုတဲ့အချိန်မှာကိုယ်စားထဲမှာတန်ရှင်းနေမှာဖြစ်ပါတယ်အဲ့တော့ရုပ်တရက်မှာသွားတိုက်စီရမလိုပါဘူးအဲ့ဒါထားလာတဲ့အချိန်မှာပေါ့နော်အဲကူကပါဇက်အနံ့တက်မကောင်းဘူးထင်လို့အလုပ်တွေကကျင်းတော့လုပ်မယ်ဆိုလုပ်လို့ရပါတယ်။လုပ်ပြီးတော့ breakfast စားပြီးတဲ့အချိန်မှာပထမဆုံးအစာစားပြီးတဲ့အချိန်မှာတော့သွားတိုက်လို့အရေးကြီးရပါတယ်ခင်ဗျ။အဲ့အချိန်ရတဲ့ပုတိယအရေးကြီးတဲ့အချိန်ဖြစ်ပါတယ်။ဂျန်နေနေ့နေ့ကမှစားပြီးတောက်ပြီးခါမှသွားတိုက်နေတော့အကောင်းဆုံးပါပဲ။စားပြီးတိုင်းစားပြီးတိုင်းမှသွားတိုက်နေတော့အကောင်းဆုံးမှဖြစ်ပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်။ကိုဝေမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်။မလ30ရက်တောက်ကြနေ့မနက်ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုတခါတော့ဒီတိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလဲကိုရောက်ပါပြီ။နေဆက်ခြေဆိုင်သတင်းတောက်တွေစူးစီးတင်ဆက်ထားပါရယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရန်နံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေမြင့်နဲ့ဥယျာဉ်ခြံပြေတွေကိုရောကြီးပေးဖို့တရုတ်ရန်နံကုမ္ပဏီ CNPC နဲ့မြန်မာရန်နံနဲ့တဘာဝတန်ဝေကုမ္ပဏီ MOGE တို့ကိုလေသမား1000ခန်းကရခိုင်ပြည်နယ်မှာဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာမိုင်းပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပွားနေတယ်ဆိုတာနဲ့ TNL နဲ့ RCSS တို့ကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ကိုတင်းရှောင်နေရတဲ့စစ်ဘေးရှောင်တွေအိမ်မပြန်နိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားစားရမှာပါ။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တရုတ်နိုင်ငံကုမ္ပဏီ CNPC နဲ့မြမရေနံနဲ့တဘာဝတက်ငွေကုမ္ပဏီ MOGE တို့ကရေနံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေယာဉ်တွေနဲ့ဥယျာဉ်ခြံမြေတွေအတွက်ရောကြီးပေးဖို့ပြက်ကွက်ခဲ့တဲ့အတွက်လေတမား1000ခန့်ကအမ်းမြုံမှဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုမတ်လ22ရက်နေ့ကအမ်းမြုံမြေစည်ရင်းရုံးကနေစစ်တွေရန်ကုန်ကားလမ်းအတိုင်းခြေတက်ပြီးမြို့နယ်ထွေအုပ်ရုံးရှိရင်းမှာလေတမား1000ခန့်ကဆိုင်ပုတ်တွေကင်ဆောင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါ။ပျက်စီးသွားတဲ့လေယာဉ်မြေတွေဥယျာဉ်ခြံမြေတွေအတွက်ရော့ကျေးပေးဖို့နဲ့စကြက်မြေတွေကိုပြန်ပေးဖို့ပြည်နယ်အစိုးရတာဝန်ရှိသူတွေကကွင်းစင်စစ်ဆေးခဲ့ပြီးသဘောတူထားပေမဲ့ CNPC နဲ့ MOGE တို့ကရော့ကျေးပေးဖို့ပြက်ကွက်တဲ့အတွက်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဦးဆောင်သူတဦးဖြစ်တဲ့ဦးဝင်းမြင့်ကပြောပါရယ်ဆန္ဒပြကြတဲ့လေဓမာတွေကတော့အမြုနယ်ကြောက်မြောင်းအုပ်စုနှွယုံတောင်အုပ်စုတောင်ဖီလာအုပ်စုအပါအဝင်ကျေးရွာအုပ်စု၉ခုကလေဓမာတွေဖြစ်ကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာမိုင်းပောက်ကွဲမှုတွေဆက်စပ်ဖြစ်ပွားနေတာကြောင့်ဒေသခံလူစုတွေလုံခြုံရေးအတွက်စိုးရိမ်နေကြရပါတယ်။ပြီးခဲ့တဲ့26ရက်နေ့ကကြောင်မဲဝင်သူ့ဂိတ်မှာမိုင်း3လုံးပောက်ကွဲခဲ့ပြီးမိုင်းချင်းလေးရေးတပ်ဖွဲ့ကတပ်ကြကြီးတူပခုံးမှာမိုင်းစားအစီမံခဲ့ပါတယ်။မလ25ရက်နေ့တုန်းကတော့ကြောင်မဲမြို့နယ်မန်ပုံရွာဖုန်ကြီးကျောင်းကဖုန်တော်ကြီးတစ်ပါးနဲ့ကိုရင်ငယ်တစ်ပါးပန်းမုံဆောင်မှာရေရင်သွားရှာရင်မိုင်းပောက်ကွဲခဲ့လို့မိုင်းစားအစီမံတန်ရန်ရပြီးအခုကြောင်မဲမြို့စေယုံမှာစေဝါကူးစားမှုခံနေရပါတယ်။မလ16ရက်နေ့တုန်းကတော့ကြောင်မဲမြို့နယ်မိုင်းကုန်းအုပ်စုတော့ဖယ်ပါမှာလက်ဖက်သွားခူးတဲ့ရွာသူနိုင်ဟန်ခြံထဲမှာတည်းမိုင်းနေမိပြီးတိတ်ဆုံးသွားခဲ့ပါတယ်ကြောင်မဲမြို့နယ်ဘက်မှာအစိုးရတပ်ဖွဲ့အပြင်တမ်းမလောင်တပ်ဖွဲ့တောင်ပိုင်းချမ်းမြေတပ်မတော် RCS နဲ့မြောက်ပိုင်းချမ်းမြေတပ်မတော် SSPP တို့လှုပ်ရှားနေပါတယ်
MCA လက်မှတ်ရေးထိုးထားတဲ့မွန်ပြစ်သစ်ပါတီအနေနဲ့ဒေတာတွင်းအကြိုလူထုတွေ့ဆုံပွဲကျင်းပဖို့ကိုတက်မတော်ကနေကန့်သတ်ထားတာကြောင့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးရက်ရွှေ့ဆိုင်လိုက်ပြီလို့ပါတီဘဟုအလုံးမှုဆောင်ကော်မတီဝင်နိုင်ဝင်းလာကပြောပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ
UPTJC ထံကိုမတ်လ28ရက်နေ့မှာအကြောင်းကြားထားတာဖြစ်ပါတယ်။မွန်ပြစ်သစ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းအခုလိုကန့်သတ်မှုတွေရှိလာတယ်လို့လည်းနိုင်ဝင်းလာကဆိုပါတယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲရဝတီရအတွင်းလုံချုံရေးဆွေးရတဲ့အချိန်လေးကြောင့်ဒေသခံရွာသား80ကျော်ဟာမြန်ကြီးငူစစ်ဆောင်စခန်းကိုဆက်မှတ်တင်းချောင်းလာတယ်လို့မြန်ကြီးငူစစ်ဆောင်ကူညီရေးဥက္ကဋ္ DGP quarter point, Kayimbin and Jasalta, PG at Oja, Taiwa Pipuan Nidalu, Mimu Mai and the Egale, so in the Anita Machine Bare. Bigger than a thousand Gapuni Donga, Bumuji Sosa, Usida, quarter DGP, Tapone, Kayin Najasalta Doja, Pipwaka at Taiwaja, Meru Raga, you are rang out on Joha, say Billu Yam, Yajimu Beko, Station like a Yavare.
Mongo Zapu Party, Popo Lapo, Mondeda Lone Saya Democracy Party, AMDP Ne, Mon Amyota Party, MNP Party Do Pawin Lapo Dre, Sele Joban Lamelo, Mongo Zapu Party Account Hepoy in the Set U Apoy Ogota, Nine Gang Yoga Bioware, Mongo Zapu Party Account Hepo Sayama, AMDP, MNP, Napati, Mapawin Busso in Piso Mam Hota Jang, Napati Pawin Lapo Dre, Lame Ebrela Lema, Mimido Apoy Loka in Sang Yakuin Shide. တက်တန်းအတွင်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။မွန်နိုင်ငံရင်းညီလာခိုင်ရဲ့ဆုံးဖြတ်ချက်တွေဟာမိမိတို့ပါတီနဲ့မသက်ဆိုင်တယ်လို့ဒီညီလာခံနဲ့ပတ်သက်ပြီးသူတို့အကောင့်ထဲပေါ်နေတဲ့ကိစ္စတွေပေါ်မှာမိမိတို့အနေနဲ့မဝေဖန်လို့ဘူးလို့လည်းမွန်အမျိုးသားပါတီအထွေထွေတွေးရဲမှု နိုင်လေးတမကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့တွင်မှာကျင်းပခဲ့တဲ့မွန်နိုင်ငံရေးညီလာခံဆုံးဖြတ်ချက်အရမွန်ကိုစားပြုပါတီအကောင့်ထဲပေါ်ရင်း22ဦးအဖွဲ့ကိုရွေးချယ်ပစ္စည်းခဲ့တာဖြစ်ပြီးအဖွဲ့ရဲ့တက်တန်းကိုချောက်လတတ်မှတ်ထားပေးပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။TNL နဲ့ RCSS တို့ကြားတိုက်ပွဲတွေကြောင့်ရှမ်ပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆန်အုပ်စုတွေကိုရောက်နေတဲ့ကျေးလက်၃ရွာကဒေသခံ၃ရွာကျော်ဟာလာဝက်ကြပြီဖြစ်ပေမဲ့နေရက်ကိုမပြတ်နိုင်သေးပဲရှိနေပါတယ်။တိုက်ခတ်မှုတွေညင်နေပေမဲ့စစ်ဘေးရှောင်တွေဘာကြောင့်မပြတ်နိုင်သေးတာလဲ။နမ်ဟောင်ကလည်းစူးစီးတင်ဆက်ပေးပါမယ်ရှ
ပါတယ်လာသာဥစုဆိုရဲကျွန်တော်လာပါကျွန်တော်လာကျွန်းနမ်သူလားတန်းပေါ်မှာရှိတဲ့ရွာတွေပေါ့ကျွန်တော်အဲ့ဘွက်ဖြစ်တဲ့ခါကျတော့တလူတွင်မိုင်းကိုတုံးတဲ့လက်ရှိမိကျိုးပြီးတော့အဲ့မှာဆက်တယ်ပြတ်ကုန်ဤလည်းနေလာဆက်ရဲကျော်ပါဘူးအခုတကီမိပြန်ဆက်တယ်နဲ့ရေးတန်းတော်ကနေပြီးတော့မိပြင်းနဲ့အတော်ဒီကလုံချုံကြီးယူပေးတဲ့အနေနဲ့နေမြင့်ရှင်လေးရေးလောက်တဲ့ခါကျတော့တိုက်ပွဲငယ
ตัวเนี่ยกระดวงจำมาเยก้องลุชิเองเนี่ยมาเนี่ยตัวอันตันยินเนี่ยมาโดตัมมะคุนคุนและเอาขันสิจ้องฤกาตะยัวเวนตะยัวถั่วเนียนญีชินลีเยฤลุ่นิบียัวดาฤยะแจ่วัดฤโกอยู่ส่องซาต้องนี่จาเดลุเนี่ยมาเปลี่ยนနိုင်ติเดน่ำป่ายัวดูนังสิงกะชำบาดาเนี่ยเปาะบาเด
ไปฮัดเมื่อคืนน่ะมันเขาเอาออกในวันเขาอยู่ก็มาเอากินมูกินใส่ตัวยาสิตะกะจมารุยาเทวินบีเจ็ดดิวัดดิโกอยู่ซ้าเดคุยดิบามจันบุตะพั่วเวนตะพั่วถั่วนี่รอติชุแลยอจีตะตองละตองไปเดอะญาโรอะเพียงโดไม่ไปบุบ่เนาะจมารุจวนวาดิส่วนแลมาจีเนนี้เดวันนังงูมารอลาท้ายาล่ะบ่
ရှမ်းပြည်ပြန်လဲထူထောင်ရေးကောင်စီရှမ်းပြည်တတ်မတော်အနေနဲ့လဲစစ်ဘေးရှောင်နေရတဲ့ရွာသားတွေကိုကူညီထောက်ပံ့မှုပေးသွားမှာဖြစ်ပြီးတအားတက်ဖွဲ့နဲ့လဲဆွေးနွေးနိုင်အောင်လို့မိမိအဖွဲ့အစည်းအတွင်းဆွေးနွေးမှုပြုလုပ်သွားမယ်လို့ပြောခွင့်ရဒုတိယဗိုလ်မှူးကြီးစိုက်ဦးကပြောပါတယ်စစ်ဘေးရှောင်နေတော့ဒီ30ရက်နေ့မှာတို့အဲဒီခမရများတော့တို့ရွာပြန်သွားမှုရှိတယ်ကျွန်တော်တို့ကူညီရတာကအ วันจันทร์ตัวที่ว่าไอ้อาเคนี่ว่ารูปบารูปวะเนาะเราสาวนู้นอะไรก็คือมีแบบที่เดียวแต่ถ้าก็รอจันทร์เราดีด้วยกูดีล่าเราใช่ไหมดูดีส่งซูนี่ตัวกูอยากเชื่อในเรื่องอะไรแต่แม่คู่รอยังเชื่อในใจออกมาที่บารูปวะเนาะที่ส่งเนี่ยส่งเองก็ดูอันนี้ตาราชีเดนเราดีส่งซูนี่มือเกี่ยมเองแต่จะมือไม่ดีส่งเข่งก็ได้ก็คนนั้นก็บารูปที่นี่ดูชีเดนสไลด์ก็จุดนี้นั่งท้าจ้ามา
แต่อังตะเพื่อทีเอ็นเอลีเนี่ยอาซีเอสเอสเอสเอสอีดูฮะมัสลาซัมไบงาซาบีน้ำดูมิโอเนี่ยน่าใส่ใจว่าอุสุเปมาไต้ปวยรีพิบวาเขวาเดแต่เพื่อมาเลยตุรุนเพื่อหาอสุยาตันเนี่ยเลยไต้ปวยรีพิบวาเขวาเดอสุยาเสด็จก็เสร็จเลยเย็นเนี่ยพิคัดแต่ใครแต่ด้วยยันตาเรียนน้ำดูเป็นสิบเอ็ดช่องลาเขิดายัดตันนับจอบีพิบาร์เด
สับปีรดในงานอุปถัมภ์ยาเสียดพอดูซาโจเอ็นซีเอเลมาเยี่ยมชูชาร์มูบีเดปาร์ติฮะมูลูมิโอไลมิโอดาเอเซนในงานเยี่ยมสุนีเวกูเอเปรลามาจิมบาปิโลในโปซีเซนทาบิเมสุนีเวมาจังเขม่าจูรูทูทริสองสุนีเวรีมาจิมบาโปจำโรกันในกันตัดชาราจ้าอเมียดาเอเซนในงานเยี่ยมสุนีเวจิมบาโปกูเล่ช่วยสายไลบาร์เอมีเอ็นส์ในเยี่ยมสุซีเชโกในกุ้งเองงานในเจนเซปิทาบาร์เอ
อันยูราเซนในงานยิสุนีบัวเชมบาโปยูเอสชีสไลน์แต่ในปัตตาบีมุมยิเดปาตีปีนี้ยาตาวงการนาเวลากาคูลูเปียวบาร์เลยยานารูยูรูจุดสมบูรณ์เลยแล้วเราพูดมาเป็นยานารูกาที่อันยูราที่งานงานยิสุนีบัวก็แทบเราเป็นแบบนี้ท่าที่เราดูดูสมบูรณ์เลยเราเชื่อมาเป็นยานารูที่อันยูราที่เราในงานยิสุนีบัวเชมบาโปตัว
อาจจะลุทุตัวส่งไว้เช่นบาร์เรสซิเซมะตามรูปแบบการลุยกันตามมุชิเคเรตัวลุทุตัวส่งไว้เช่นบาร์เรสซิเซมยาสันทายาบาร์เรอาจจะลุทุตัวส่งสุนีบัวเซเลลุสันนัยอสุยากุเต็มยาทับิเมะมีเยียร์เรนิทามาชินีเดลุนักวิ่งล่ากับเปียวบาร์เรอาจจะช่วงนี้จะมาดูที่ทาร์เรตีที่มุกเรตัวส่งไว้ดูอุยดูมีกระดาษทาร์เรตประมาณเจ้าหน้ารู้กันเลยว่าลุยกับบ้ามาเป็นบุคคลนั่นเอง
ยังยังยี่สิบเอ็มมีบุตรจากการลุยยี่สิบบ้ามามุ่งเลยนะลุยยี่สิบบ้ามามุ่งฟาร์มอะไรแบบเรื่อยๆไปที่ไหนสุดยอดลุยลุยกระตันทารุสนั่นเลยที่เซลล์โบดีอันดูท่าก็แค่แค่เช่นมุมยี่สิบบาทีฮะแต่ในงานลุยกระตันก็มุ่งยาเสียต่อบทุสัจจะอันสี่กูแล้วท้าวเสียชีวิตเนี่ยเฟ้ยไว้ละสตงยันได้มาป่าวเวลมาอยู่ท้าวเลย มุมยินเนี่ยมิวราเซนนั่งยิสุนีบัวเชมบานายด้วยมุมยินเนี่ยมิวราเซนนั่งยิสุนีบัวจีจามุกคอมดีที่ยากูสุยาตามรู้หลุดต่อตอนนี้ด้านหน้าการพูดเนี่ยนั่งยิปปาติยากูสเลยรูปาวินเนี่ยกูบอกคอมดีกูมันนั่นนั่นสตงยันได้ถึงกับพอยสิเขวาร์เลยมุมยินเนี่ยตัวมามุลุมิวลามิวราเซนนั่งยิสุนีบัวเชมบานายพูดด้วยมุมยินเนี่ยมิวราเซนนั่งยิสุนีบัวจีจามุกคอมดีกันเลยตัวสุนีนั่งสุนีตัวยามาเขวาร์เลย
คุณสับปีเดินเจนชะกูน่าสนใจมากบ้างใช่ไหมยินนำไปหลังจากจะซื้อด้วยเลยเลียมีรีเน่อุยินชามีรีกูยอดจีเปโปเปียกเกตเตอร์ด้วยแต่ยูยินนำโกมันี CNPC เนี่ยมีมาเย็นนั้นเนี่ยตบ่าวตั้งเวกโกมันี MOGEดูกูเลยระมัดระวังข้างกันนี่รักใครปีเนี่ยอันมีมาสนับยาเคจับอะไรฉันปีเนี่ยมีเอาไปเจ้าแม่มีเนี่ยเดี๋ยวมา
ไม่ปักเว้มือหรือสไตล์พี่ป้อนนี่ละเจ้าเดี๋ยวขันลุทุเรื่องลงชงยีด้วยโซยิงนี่จ้าบาร์เดตอนนี้ชินเวกูน่าเสียงเกจาระการอ้อพี่นายวัยหนุ่มตาเรกันเนี่ยเป็นเส้นเส้นตัวเมตัยนี่จะเทนรัวไปพี่ป้าเลยนักเทนเป็นสิ่งมาเพียงส่งตัวยาอวชชจะมากับอันนี้ละแต่การอ้อเนื้อเชื้อสายตายนัดเรียนตาเรื่องซูซี่ดิสเซเดตายนัดเรียนรัวสิ่งพี่ป้าเลยเช่น
American Suya is the one who is the one who is the
one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one who is the one ก็อยู่ท่าเรือเก่งกันหน่วยยาอยู่ให้ยาวปีดูมีตัวมีเงาตัดทาวนีบ้าฮะนี่เองเอชไอวีกุศลคันยาบีตัวหาลุงเงาเมียวตาเรียเอชไอวีกุศลนนท์เสรีซาปูนีเรสุรากุตุยาบาร์เลยเป็นฝ่ายสีเซนทุกทีเพื่อสมเพชรเช็คไขมาเร่สิขงอาจารย์ไขเซเร่ส่วนอีเปียวาร์เร่ AIDS ကင်းစင်နဲ့သူတစ်ပါးကိုလမ်းညွှန်နိုင်တဲ့လုံခြုံစိတ်ချရတဲ့ဘဝပိုင်ရှင်မျိုးသမီးများအဖြစ်ရပ်တည်ရှင်သန်နိုင်အောင်ကူညီပေးမယ် Dreams လို့အတူကောက်မှတ်ခေါ်ထားတဲ့ပူပေါင်းဆောင်ရွက်မှုအစီအစဉ်ကနေဒီကိန်းဂဏန်းတွေကိုပြောင်းလဲစေနိုင်အောင်ဆောင်ရွက်ဖို့တန်ဋိဌာန်အခိုင်အမာချမှတ်ထားပါတယ်အစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုကတဆင့်အမျိုးသမီးငယ်တွေကိုသူတို့ကိုယ်တိုင်အတွက်ဖြစ်စေသူတို့နဲ့တက်တူရွယ်သူတွေအချင်းချင်းကြားမှာဖြစ်စေသူတို့အတိုင်းဝိုင်းအတွက်ဖြစ်စေဥဆောင်ဥရွယ်ပြုနိုင်သူတွေဖြစ်ပြောင်းလဲလာအောင်စွန့်ရည်မြင့်တင်ရမှာအမေရိကန်ကကူညီနေပါတယ်။မိန်းကလေးတွေကိုကြောင်းတက်ရတာဘလို့လဲစီးပွားရေးပြေလည်လာတဲ့အခါရရှိတဲ့အကျိုးကျေးဇူးတွေနဲ့လိင်ကွဲပြားမှုအခြေခံနဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်ကျော်လွှားခဲ့တဲ့သူတို့ရဲ့ကိုယ်ပိုင်အောင်မြင်မှုတွေအကြောင်းစာရေးဖို့ကူညီအားပေးနေပါတယ်လို့အမေရိကန်ရဲ့ကမ္ဘာလုံးဆိုင်ရာ AIDS အမှုဆောင်ဒါရိုက်တာနဲ့ကျန်းမာရေးတန်တမန် Mix Debrod Briggs ကပြောပါတယ်။အမေရိကန်အစိုးရက Dream စီမံကိန်းတွေကနေဆယ်ကျော်သက်မိန်းကလေးတွေနဲ့အမျိုးသမီးငယ်ပေါင်း2တန်းခွဲကျော်အတွက်အမေရိကန်ဒေါ်လာတန်း850ထောက်ပံ့ထားပါတယ်။ Dreams ကအကူအညီပေးနေတဲ့10နိုင်ငံထဲမှာHIV ပိုကူးစက်မှုအမြင့်ဆုံးဖြစ်နေတဲ့နိုင်ငံတွေရဲ့၃ပုံ၂ပုံနှီးပါးမှာ25ရာခိုင်နှုန်းကနေ40ရာခိုင်နှုန်းထိဒါမှမဟုတ်ဒီထက်ပိုပြီးအမျိုးသမီးငယ်တွေကြားမှာ HIV ကူးစက်မှုအန္တရာယ်နှုန်းလျှော့ချလာနိုင်ပါတယ်။ဒါပေမဲ့ရှေ့ဆက်ဆောင်ရွက်စရာတွေအများအပြားရှိနေပါသေးတယ်။တန်ပေါင်းများစွာသောမိန်းကလေးတွေအမျိုးသမီးငယ်တွေဟာရုပ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေကိုနှစ်စဉ်ရင်ဆိုင်ကြုံတွေ့နေရဆဲဖြစ်ပါတယ်။အဲ့ဒီအကြံဖက်မှုတွေဟာရေပုံရအဖြစ်ဘဝအစောပိုင်းတွေမှာကတည်းကအစပြုလာခဲ့ကြပါတယ်။ဒါကြောင့်ပက်ဖာအစီအစဉ်ကနေအသက်6နှစ်ကနေ16နှစ်အရွယ်မိန်းကလေးတွေအတွက်တင့်တက်လျှောက်ပတ်တဲ့ HIV နဲ့အကြံဖက်မှုကာကွယ်တားဆီးရေးအရွယ်မတိုင်ခင်လိင်ဆက်ဆန္ဒကိုအချိန်ဆွဲထားနိုင်ရေးသဘောပေါက်နားလည်လာအောင်ကူညီပေးရေးနဲ့ကျန်းမာရေးနဲ့ညီညွတ်အောင်ရွေးချယ်မှုမှန်ကန်ရေးအားပေးကူညီဖို့စားတဲ့အစီအစဉ်တွေကိုတိုးချဲ့ဆောင်ရွက်ပေးနေပါတယ်။ဒီနှစ်မှာဆိုရင်အမေရိကန်ရဲ့စေတနာမြတ်တာနဲ့ပူပေါင်းဆောင်ရွက်မှုတွေကနေတဆင့်အသက်ပေါင်းများစွာကိုကယ်တင်လာခဲ့တဲ့ပက်ဖာရဲ့စီမံကိန်းလုပ်ငန်းတွေလှုပ်လာတာဟာ15နှစ်ထဲရောက်လာခဲ့ပါပြီ။ကျမတို့ဟာနိုင်ငံပေါင်း90ကျော်မှာမိန်းကလေးတွေနဲ့အမျိုးသမီးတွေအတွက်ကူညီလာခဲ့တဲ့အရေးပါတဲ့တိုးတက်ဖြစ်ထွန်းမှုတွေအတွက်ဝမ်းမြောက်ဝမ်းသာဖြစ်ကြရပါတယ်လို့တန်မတ်ဂျီ Briggs ကပြောပါတယ်ရှင်။
အမေရိကန်ဆူရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။သောဒရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်ဆူရရဲ့အားပေါ်တာဖြစ်ပြီးတော့ဒီ VOA ရဲ့အားပေါ်မဟုတ်တာကိုထပ်ပြီးတော့အသိပေးပါရစေ။အခုတော့ဒီနောက်ဆုံးရတဲ့အထူးသတင်းတစ်ပုဒ်ကိုပြောပြချင်ပါသေးတယ်။ထိုင်းနိုင်ငံတဲကိုဒီနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်ဖို့လိုလာကြတဲ့မြန်မာအလုပ်သမားတွေစီးလာတဲ့ကားတစင်းမလ30ရက်မနေ့2နာရီလောက်မှာတာခရိုင်တောင်ပေါ်လမ်းကပေါ်ကအစင်းမှာဒီမိလောင်ခဲ့တဲ့အတွက်20ထက်မနည်းတေဆုံးခဲ့ပါတယ်ဒီမဲဆောက်ခြေဆိုင်သတင်းတောက်မအေးမာကအပြည့်အစုံဆက်ပြီးတော့ပြောပြပါမယ်ရှင
်ထိုင်းနိုင်ငံတွင်ကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လာလုပ်ကြတဲ့မြန်မာလူသမား90တဲ့မနည်းစီးနှင်းလိုက်ပါလာတဲ့နှစ်ထပ်ကားတစ်စီးဟာမဲဆောက်မြို့ကနေမလ29ရက်နေ့ညကထွက်လာခဲ့ပြီးတက္ကရိုင်တွင်မှာပဲည2နာရီခန့်မှာတောင်ပေါ်ကအစင်းကားတစ်စီးလုံးမိလောင်ခဲ့ပါတယ်ဒီထဲမှာမြန်မာလူသမားလူ20ထဲမနည်းဟာမိလောင်တေဆုံးမှုတွေရှိခဲ့တယ်ဆိုပြီးအလုသမားတွေသတင်းပေးပို့လာတဲ့အကြောင်းအလုသမားတွေကိုကူညီနေတဲ့ AAC အဖွဲ့ဝင်တူကပြောပြပါတယ်
။အမွန်မင်းလို့ဆိုတဲ့နယ်ကတက်တာတော့မမိလောင်သိရှိရတာကတော့ကောက်မှလူ90ကျော်တော့ပါတယ်လို့သိရှိရတယ်။ဒီချင်းမကြီးတော့ကျွန်တော်တို့ဆက်သွယ်ပေးပါ။90ကျော်တော့သိရှိရတယ်ဒါပေမဲ့အတိအကျကိုကျွန်တော်တို့ပြောလို့မရဘူး။ဟိုတေဆုံးမှုရဲ့အလူကြီးအတိအကျကိုတော့ကျွန်တော်တို့ခံမလို့မရဘူးဒါပေမဲ့90ကျော်ထပ်မှတော့ရှိပါတယ်။
တေဆုံးသူတွေဒဏ်ရာပြင်းထန်သူတွေကိုတော့တက္ကရာကယ်ဆယ်ရေးအဖွဲ့ဝင်တွေကတက္ကရာမှာရှိတဲ့စေရုံကိုပို့ပေးနေပြီးအလုသမားတွေစီးလာတဲ့ကားတစ်စီးလုံးကတော့မီးလောင်သွားခဲ့ပါတယ်။မြန်မာဘက်ကကုမ္ပဏီတွေကမဲဆောက်မြို့ကနေကားတစ်စီးလုံးကိုငှားရမ်းပြီးဘန်ကောက်ကိုပို့ဖို့လှုပ်ဆောင်ခဲ့တာကြောင့်ကားပေါ်မှာမြန်မာလူသမားတွေပဲပါဝင်တာပါ။ကားမီးလောင်တာကတော့တောင်ပေါ်အစင်းလမ်းမှာဖြစ်ပြီးလူသွားလူလာနေတဲ့နေရာမှာဖြစ်တာမီးတပ်ကအရေးပေါ်မလာနိုင်သေးတဲ့အခြေအနေတွေကြောင့်မီလာမှုကိုချက်ချင်းမတားဆီးနိုင်ခဲ့ဘူးလို့လည်းတက္ကရာကယ်ဆယ်ရေးအဖွဲ့တွေကလည်းပြောဆိုခဲ့ပါရဲ့ရှင်
။ဒါကတော့ဒီထိုင်းမြန်မာနယ်စပ်မှာကားမီလောင်တဲ့အတွက်မြန်မာရွှေပြောင်းအလုပ်သမား20လောက်မီလောင်တေဆုံးသွားတယ်ဆိုတဲ့သတင်းကိုထိုင်းခြေဆိုင်သတင်းတောက်မအေးမှတင်ပြခဲ့တာဖြစ်ပါရဲ့ရှင်။ဒီကနေ့နဲ့အတွက်ဒီအစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ပါ။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ဒီ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ကြပါတယ်။ဒီ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်တဲ့အစီအစဉ်တွေကိုဒီအင်တာနက်မှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရပါတယ်။
မြန်မာသတင်းတွေကိုဒီမြန်မာလိုသတင်းတွေအားလုံးကိုတော့မြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်ပြီးတော့နားထောင်လို့ရပါတယ် VOA ကိုနားဆင်တဲ့အတွက်ကိုကျေးဇူးတင်ပါတယ်သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေရှင
This program has come to you from the Voice of America, Washington.